of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်းကနေ2023ခုနှစ်အောက်တိုဘာလ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မခင်လေးကအစီအစဉ်မူဖြစ်တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်လိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးကပါလက်စတိုင်းဂါဇာကမ်းမြောင်ကိုထိုးစစ်ဆင်မှုတွေဆက်လက်ပြုလုပ်နေပါတယ်အစ္စရေးမှာရောက်နေတဲ့မြန်မာတွေကိုပြန်ခေါ်ဖို့အစီအစဉ်မရှိသေးဘူးလို့အစ္စရေးမှာရှိတဲ့မြန်မာတန်ရုံးကပြောပါတယ်လိုင်ဇာမျိုးအနီးမှာရှိတဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်လူ30တဲ့မင်းနဲ့တေဆုံးသွားပါတယ်ဒီသတင်းတွေအပအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မခင်လေးနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တွေမှာတော့ကချင်ပြည်နယ်လိုင်ဇာမုံလိုက်ခက်စစ်ရှောင်စခန်းပောက်ကွဲမှုကြောင့်စစ်ရှောင်ပြည်သူ30နီးပါးတေဆုံးခဲ့ရပါတယ
်ဒေဒုံးနဲ့ပြည့်တဲ့ပုံစံတော့ဖြစ်ပါတယ်မဟုတ်လို့ရှင်တဲ့ဒေဒုံးနဲ့ပြည့်တဲ့ပုံစံမျိုးတွေဒါမှမဟုတ်လို့ရှင်တော့ဟိုဗာလဲအဝေးပြည့်တဲ့ဟိုဒီ rocket တွေပေါ့နော်cost တော့ဖြစ်တဲ့ပုံစံမျိုးတော့ဖြစ်ပါလား
မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီကိစ္စကိုမြန်မာစစ်တပ်ကလုပ်တာမဟုတ်ဘူးလို့ VOE ကိုပြောပါတယ်ဒီအကြောင်းမေးမြန်းချက်သတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ကြရပါမယ်ဒီသတင်းတွေနဲ့တူပဲခူးရေကြီးမှုနောက်ဆက်တွဲသတင်းဗန်ကောက်မြို့မှာထိုင်းတန်မဲ့ကြီးဟောင်းအသက်ခံရမှုသတင်းနဲ့ကရင်နီပြည်နယ်စစ်ရှောင်စခန်းကကလေးတွေရဲ့ပညာရေးအခြေအနေစာရာတွေနဲ့တူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်အစဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီစီစဉ်တွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့တူပြောပြပေးသွားပါမယ်ရှင
်။ဂါဇာကမ်းမြောင်ဒေသကအရာနဲ့ချီတဲ့ပြစ်မှတ်တွေကိုအစ္စရေးစစ်တပ်ကညဘက်မှာတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးကဒီကနေ့ပဲပြောလိုက်ပါတယ်။ဟာမတ်စ်သေကြတွေကိုစစ်တပ်ကပြန်လည်တိုက်ခိုက်မှုတွေစတင်ပြီးဖြစ်ကြောင်းဝန်ကြီးချုပ်ဗန်ညာမင်နေတန်ယာဟုကပြောလိုက်ပြီးမှာတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်စနေနေ့ကစစ်သွေးကြွတွေကျူးကျော်တိုက်ခိုက်ခဲ့တဲ့အစ္စရေးနယ်မြေအတွင်းဟာမတ်စ်တိုက်ခိုက်ရေးသမားအလောင်း1500လောက်တွေ့ရှိထားပြီးမနေ့ကစလို့နောက်ထပ်စစ်သွေးကြွတွေထပ်မံကျူးကျော်ဝင်ရောက်တာမရှိတော့ဘူးလို့လည်းအစ္စရေးစစ်တပ်ပြောခွင့်ရ Richard Hatch ကပြောပါတယ်အစ္စရေးရဲ့အခုနောက်ဆုံးလေကြောင်းတိုက်ခိုက်မှုတွေမှာဟာမတ်စ်အဖွဲ့ရဲ့အစိုးရနဲ့ဝန်ကြီးဌာနအဆောက်အဦတွေရှိရာဂါဇာမြို့ကရီမယ်ရပ်ကွက်အပါအဝင်နေရာတော်တော်များများကိုပိတ်မှတ်ထားတက်ခဲ့ခဲ့တာဖြစ်ပါတယ်မကြာခင်ရက်တည်းမှာအစ္စရေးရဲ့တုံ့ပြန်မှုတွေဟာရန်သူအတွက်မျိုးဆက်နဲ့ချီပြီးအမတ်ရနေလိမ့်မယ်လို့လည်းဝန်ကြီးချုပ်နတန်ယာဟုကမနေ့နောက်ပိုင်းမင်ကုန်းမှာသတိပေးပြောကြားထားပါတယ်ခင်ဗျာ
အစ္စရေးနဲ့ပါလက်စတိုင်းမှာဟာမတ်စ်အဖွဲ့တွေကြားစစ်ရေးပြိပခတွေအရှိန်မြင့်လာနေပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာနိုင်ငံအသီးသီးကသူတို့နိုင်ငံသားတွေကိုကယ်ဆယ်ရေးအစီအစဉ်တွေနဲ့ပြန်လည်ခေါ်ယူနေပါတယ်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကတော့မြန်မာနိုင်ငံသား200လောက်အစ္စရေးမှာရှိမယ်လို့ခန့်မှန်းပြီးအားလုံးဘေးကင်းမယ်လို့ယုံကြည်ယူဆတဲ့အကြောင်းနဲ့လောလောဆယ်မြန်မာနိုင်ငံကိုပြန်ပို့ဖို့အစီအစဉ်မရှိသေးတဲ့အကြောင်း VOE ကိုအခုလိုပြောပါတယ
်အခုလောလောဆယ်အထိကတော့ညီမတို့ hotline လေးပေးထားတယ်လေအဲ့ hotline ကြီးညာထားတဲ့အခါတော့ဘယ်သူမှတော့အခက်ခဲမရှိတော့ဆက်သွယ်မရှိသေးပါဘူးပြန်ပို့ဖို့အစီအစဉ်မရှိသေးပါဘူးဟုတ်အသေးစိတ်တကယ်လို့ညီမတို့ဒီလိုကယ်ဆယ်ရေးအစီအစဉ်တွေရှိကြတာခဲ့မယ်ဆိုရင်ညီမတို့ရဲ့တရားဝင် page မှာပဲကြေညာသွားဖို့တော့ရှိပါရဲ့ရှင်အဲ့ဒါကိုပဲစောင့်ကြည့်ပေးပါဟုတ်ဟုတ်အဲ့ဒါလေးပဲပြောချင်ပါတယ်ဟုတ်
လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အစ္စရေးနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဖြစ်နိုင်ရင်အိမ်တွေထဲမှာပဲနေကြဖို့တိုက်ပွဲနဲ့ကြုံခဲ့ရင်လုံခြုံတဲ့နေရာမှာနေကြဖို့နဲ့အကူအညီလိုအပ်ရင်တန်ယုံကိုဆက်သွယ်ဖို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကအကြောင်းကြားချက်ထုတ်ပြန်ထားပါတယ်အစ္စရေးကိုဟာမတ်စ်စစ်သွေးကြွအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အတွင်းထိုင်းနိုင်ငံသား18ယောက်တေဆုံးခဲ့ပြီး17ယောက်ဒဇာကန်အဖြစ်ပြန်ပေးဆွဲဖမ်းဆီးခံထားရတဲ့အကြောင်းကိုထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်တိုက်ခိုက်မှုအတွင်းထိုင်းနိုင်ငံသား6ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကတော့အစ္စရေးကိုရောက်နေတဲ့တောင်ကိုရီးယားနိုင်ငံသားတွေကပထမအတုပ်ဒီနေ့ပြန်ရောက်လာမယ့်အကြောင်း VOE ကိုပြောဆိုပါတယ်အစ္စရေးနိုင်ငံကိုရေဒိုအစီအစဉ်နဲ့တွားရောက်တဲ့တောင်ကိုရီးယားနိုင်ငံသား230လောက်ရှိနေပြီအဲ့ဒီထဲက190ဒီနေ့ပြန်ရောက်မယ့်အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်တိုက်ခိုက်မှုတွင်အမေရိကန်နိုင်ငံသား17ဦးသေဆုံးခဲ့ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုခဲ့ပါတယ်ရှင်
အရှေ့လက်ပိုင်းဒေသအစ္စရေးနဲ့ပါလက်စတိုင်းအကြားလက်တလောဖြစ်ပေါ်နေတဲ့ပြည်ပကနဲ့ပတ်သက်လို့အစ္စရေးကိုထောက်ခံသူတွေနဲ့ပါလက်စတိုင်းအရေးထောက်ခံသူတွေအမေရိကန်ကအမျိုးကြီးတချို့မှအပြိုင်ဆိုင်ဆန္ဒဖော်ထုတ်ခြေတပွဲတွေပြုလုပ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံအနောက်ပိုင်းဝါရှင်တန်ပြည်နယ်ဖယ်လ်ဗူးမြို့ကလမ်းတောင်တနေရာမှာအစ္စရေးကိုထောက်ခံသူတွေဆန္ဒဖော်ထုတ်ကြတာမှာလမ်းပေါ်ဖြတ်သွားတဲ့ကားတွေအနေနဲ့လည်းအစ္စရေးနဲ့အတူရပ်တည်ကြောင်းပြသတဲ့အနေနဲ့ကာဟွန်းတီးပေးကြဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံအရှေ့ပိုင်းနယူးယောက်မြို့မှာတော့ပါလက်စတိုင်းအရေးထောက်ခံသူတွေကဆန္ဒဖော်ထုတ်ပွဲအတွင်းအစ္စရေးအလံကိုဖျက်ဆီးခဲ့တဲ့အတွက်အစ္စရေးကိုထောက်ခံသူတွေနဲ့ထိတ်တိုက်တွေ့ဆုံခဲ့တာကြောင့်ရဲကကြားကနေဝင်ရောက်ဖြန့်ပြေးပေးခဲ့ရပါတယ်ခင်ဗျာ။
ရုရှားနိုင်ငံကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှပြန်ပါဝင်ခွင့်ပြုရေးမပြုရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံမှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်လွန်ခဲ့တဲ့နှစ်လောက်ကလူ့အခွင့်အရေးကောင်စီကနေရုရှားကိုပယ်ထုတ်ထားခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခြေစိုက်တဲ့လူ့အခွင့်အရေးကောင်စီမှအဖွဲ့ဝင်58နိုင်ငံပါဝင်ပြီးအဖွဲ့ဝင်တနိုင်ငံချင်းစီကဒေတာရင်းကနိုင်ငံ9နိုင်ငံကိုကိုယ်စားပြုပေးနေရတာဖြစ်ပါတယ်။ရုရှားနိုင်ငံဟာအယ်ဘေးနီးယား၊ဘူလ်ဂေးရီးယားနိုင်ငံတွေနဲ့အတူ၃နှစ်သက်တမ်းရှိတဲ့လူ့အခွင့်အရေးကောင်စီကနှစ်နေရာမှာတနေရာရနိုင်မှုကြိုးစားနေတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲ2လနီးပါးကြာမြင့်တဲ့အချိန်2022ခုနှစ်ဧပြီလအတွင်းရုရှားကိုလူ့အခွင့်အရေးကောင်စီကထုတ်ပယ်ပြစ်ဖို့အထွေထွေညီလာခံကထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့မဲခွဲအတည်ပြုခဲ့တာပါ။တနင်္လာနေ့တုန်းကတော့ရုရှားဟာအိန္ဒိယနိုင်ငံတွေကိုကျူးကျော်တိုက်ခိုက်သူဖြစ်အပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်သူ၊အရက်ဘတ်အဆောက်အဦတွေကိုတမင်ပစ်မှတ်ထားတိုက်ခိုက်ဖျက်ဆီးသူ၊ကလေးငယ်တွေကိုသူတို့အိမ်တွေကိုခေါ်ထုတ်ပြီးပြည်နယ်နဲ့ပေးသူလို့ကုလသမဂ္ဂဆိုင်ရာအယ်ဘေးနီးယားအမတ်ကြီးကလုံခြုံရေးကောင်စီကိုပြောခဲ့ပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနီးလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းစီးသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIO ဌာနချုပ်အနီးဒုက္ခသည်စခန်းမှာလူ30နီးပါးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေထွက်ပေါ်လာပါတယ်။ဒုက္ခသည်စခန်းကဖြစ်ရအတွက်စိုးရိမ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းဒီကနေ့ပဲပြောဆိုခဲ့ပါတယ်
။ဘာ高度關注啊相關的報導。我們呼籲有關方面堅持通過對話協商以和平方式解决分歧。
တဆန်ရတဲ့တဲ့နဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့အထူးစိုးရင်ကြောင်းနဲ့တရုတ်မြန်မာနယ်စပ်လူညွေရေးအတွက်တင်းမာမှုတွေကိုရှောင်ရှားပြီးသဘောထားကွဲပြားမှုတွေကိုတက်ဆိုင်သူတွေညင်းညင်းချမ်းချမ်းဆွေးနွေးညှိနှိုင်းဖြေရှင်းကြဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘင်းကဒီကနေ့ပြုလုပ်တဲ့ဗီဂျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ကချင်လူမျိုးရေးအဖွဲ့ကယန်ယုံဌာနချုပ်ရှီယာလိုက်ဇာမျိုးအနီးမွန်လိုင်ခက်ဒုက္ခသည်စခန်းမှာမလိညပိုင်းကတိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေး17ယောက်အပါအဝင်သေဆုံးသူ29ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ59ဦးရှိကြောင်းကယန်ယုံက VOA ကိုအတည်ပြုပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုဟာစစ်ကောင်စီရဲ့တိုက်ခိုက်မှုဖြစ်ကြောင်း KNO ရဲ့ဆွဆွဲချက်ကိုတော့စစ်ကောင်စီကညှင်းဆိုပါတယ်။မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂရုံးကတော့ကချင်ပြည်နယ်ကရရှိတဲ့ကနအူးတဲ့နေအရာဒုက္ခသည်စခန်းမှာပောက်ကွဲမှုကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်အရသားတွေတေကြီထိခဲ့ရတဲ့အပေါ်အထူးဆိုရင်ကြောင့်မနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လိုင်ဇာစစ်ဆောင်စခန်းကိုလေကြောင်းတက်ခတ်မှုကြောင့်အပြစ်မဲ့ကလေးငယ်တွေအပါအဝင်အရသားပြည်သူများသေဆုံးကြောင်းကြားသိရတဲ့အတွက်ထိတ်လန့်ဝမ်းနည်းရကြောင်းလည်း UNICEF ကကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးကျော်မိုးထွန်းကလည်းမနေ့ကကုလသမဂ္ဂမင်ကုန်းမှာမြန်မာစစ်ကောင်စီရဲ့အရသားတွေပေါ်ပြစ်မှတ်ထားတိုက်ခတ်တဲ့လောက်ရအဖြစ်ထဲ့သွင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
မကြသေးခင်ရက်တွေကစံချိန်တင်လောက်အောင်မိုးရွာသွန်းခဲ့ရာကဘကုန်းမြို့မှာရေကြီးနေပြီးရေဘေးတင့်သူတောင်းချီရှိနေကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ဘကုန်းမြို့နဲ့အနီးဝန်းကျင်ဒေသတွေမှာရေဘေးတင့်သူတောင်း4000လောက်ရှိနေပြီး9600နီးပါးကိုတော့ယာယီခိုလုံရေးစခန်းတွေမှာပြောင်းရွှေ့နေကြရတယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့တာပါဒီလာတဲ့စံချိန်တင်မိုးများခဲ့တဲ့ဘကုန်းတိုင်းမှာ24နာရီအတွင်းမိုးရွာခြင်း8လက်မလောက်ထိရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ထားပါတယ်ရေဘေးကြောင့်မြို့ကန်တွေနေအိမ်တွေကအစားအသောက်နဲ့ပစ္စည်းတွေကိုဘေးလွတ်ရပြောင်းရှိခဲ့ကြရတာပါအသက်102နှစ်အရွယ်အဖွားအိုတယောက်ကသူ့ဘဝမှာအခုလိုရေပြေးမကြုံဘူးခဲ့ဘူးလို့လည်း AFP သတင်းဌာနကပြောပါတယ်ရေကြီးမှုတွေကြောင့်မကြခင်ရက်တွေမှာဗကိုးမြင့်ရေစိုးရင်ရေမက်ကိုကျော်လွန်နိုင်ပြီးသတိထားကြဖို့ကိုလည်းအာဏာပိုင်တွေကသတိပေးထားပါတယ်ရှင
်ကမ္ဘာစီးပွားရေးတိုးတက်မှုအရှိန်ဟုန်တွေဟာအတုံးတုံးမြင့်မားမှုယူကရိန်းပေါ်ရုရှားကျူးကျော်မှုပထဝီဝင်နိုင်ငံရေးပြဿနာတွေအပြင်အခုနောက်ဆုံးအစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေအကြားကစစ်ပွဲကြောင့် မရေရာမှုအသစ်တွေကြုံနေရတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမောင်ငွေအဖွဲ့ IMF ကသတိပေးလိုက်ပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်မှာ300ခန့်လုံးရှိလိမ့်မယ်လို့ခန့်မှန်းထားပေမဲ့ရှိလာမဲ့2024ခုနှစ်မှာနှစ်တသမ900ခန့်လုံးလောက်ဖြစ်နိုင်တယ်လို့လည်း IMF ကရှော့ချခန့်မှန်းခဲ့ပါတယ်။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုဟာပြီးခဲ့တဲ့နှစ်ထဲ3တသမ500ခန့်လုံးရှိနေရကနေရှစ်နှစ်မှာ300ခန့်လုံးလောက်သာရှိမယ်လို့ဇူလိုင်လမှာ IMF ကခံမှန်းခဲ့တာဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်2020ပြည့်နှစ်မှာစီးပွားရေးချွတ်ချုံကျမှုနဲ့ကြုံခဲ့ရပြီးတဲ့နောက်အပြည့်အဝနလာမထူနိုင်သေးခင်မှာပဲဖွံ့ဖြိုးမှုတွေနှေးကွေးမဲ့ခံမှန်းချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
လူပေါင်း 2,000 ကျော်သေဆုံးခဲ့တဲ့အာဖဂန်နစ္စတန်ကနေလှုပ်ခတ်ပြီး3ရက်မြောက်နေ့ထိဟေရက်ပြည်နယ်အနောက်ပိုင်းကအပျက်စီးပုံတွေနဲ့ပိတ်မိသူတွေကိုကယ်ဆယ်သမားတွေနဲ့ယာသားတွေကဒီကနေ့ထိဆက်လက်ရှာဖွေနေရပါတယ်။စနေနေ့ကပြင်အား 6.3 ရှိတဲ့ငလျင်လှုပ်ခတ်သွားရမှာသေဆုံးသူတွေကိုဘသူဘဝမှန်ခွဲခြားသိဖို့ခက်တယ်လို့လည်းဒေသခံစေတနာဝင်နဲ့ရှာဖွေသမားတွေကပြောပါတယ်။ငလျင်ကြောင့်သေဆုံးသူထိခိုက်ဒဏ်ရာရသူထောင်နဲ့ချီရှိပေမဲ့လည်းအတိအကျသိရဖို့တော့ခက်တယ်လို့အာဖဂန်တာလီဘန်အစိုးရအရေးပေါ်စီမံခန့်ခွဲဌာနပြောခွင့်ရဂျနက်ဆေဖ်ကပြောပါတယ်ငလင်ဟာပြည်နယ်မြို့တော်ဟေရက်ရဲ့အနောက်မြောက်ဘက်25မိုင်အကွာကိုဗဟိုပြုလှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကထုတ်ပြန်ထားပါတယ်နောက်ဆက်တွဲလှုပ်ခတ်ခဲ့တဲ့ငလင်တွေကလည်းပြင်းထန်ပြီးတနင်္လာနေ့ကထပ်မံလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်မြို့ကန်လူစုတချို့သူတို့အိမ်တွေအပြင်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်ငလင်တန်အပြင်ထန်ခံရဆုံးဇင်တာဂျန်ဒေတာမှာလူပေါင်း 1,300 လောက်သေဆုံးပြီး 1,900 လောက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူကျွန်မခင်လေးပြပြပေးသွားတာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်စစ်ဆောင်စခန်းတစ်ခုဖြစ်တဲ့မုံလိုင်းခက်စစ်ဆောင်စခန်းမှာတိုက်ခိုက်ခံရမှုအကြောင်းကိုအရင်ဆုံးပြပြပေးပါမယ်ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမြွနယ်အနီးကမုံလိုင်းခက်စစ်ဆောင်စခန်းမှာတနင်္လာနေ့ည7နာရီကျော်ကတိုက်ခိုက်ခံရလို့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ30နီးပါးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာစစ်ကောင်စီကပြစ်ခတ်တိုက်ခိုက်တာလို့ KIO ကပြောဆိုပြီးစစ်ကောင်စီဘက်ကတော့ညှင်းဆိုထားပါတယ်။သတင်းအပြည့်အစုံကိုတော့ကိုခင်မောင်စိုးမင်းကတင်ဆက်ပေးပါမယ်ရှင်
။စစ်ကောင်စီတပ်နဲ့ KIO အခြားလိုင်စာဒေသနန်းဆိုင်ရံမှာ3လကျော်စည်ရစ်တင်းမာနေချိန်ဒီလ9ရက်နေ့ညကလိုင်းစာမြို့နှမိုင်ခန့်သာဝေးတဲ့မုံလိုင်းခက်ကျေးရွာမှာပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ပွားပြီးအများအပြားထိခိုက်သေဆုံးခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာစစ်ကောင်စီကပစ်ခတ်တာဖြစ်ကြောင်းနဲ့ပစ်ခတ်တဲ့လက်နက်အမျိုးအစားကိုစစ်ဆေးနေစေဖြစ်ကြောင်း KIO ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးက POA ကိုပြောပါတယ
်။အများနဲ့လက်ဖြစ်ပါတယ်တို့ကတော့ဒီဘုံကြီးကျတဲ့နောက်မှာလည်းသုံးလက်ခါအမြောက်နဲ့လည်းဖြစ်ပါလားအမြောက်ဆိုတာကတော့120မမလို့ကျွန်တော်တို့ယူဆတာပေါ့နော်အဲ့နံလည်းဖြစ်ပါတယ်ဒါမှမဟုတ်ဘုံကြီးကိုတော့လေကြောင်းနဲ့ဖြစ်တဲ့ပုံစံတော့ဖြစ်ပါလားမဟုတ်လို့ရှင်လည်းဒီဒရုန်းနဲ့ဖြစ်တဲ့ပုံစံမျိုးတွေဒါမှမဟုတ်လို့ရှင်တော့ဟိုဗာလဲအဝေးဖြစ်တဲ့ဟိုဒီရော့ကက်တွေပေါ့နော်ခိုးစတိုးနဲ့ဖြစ်တဲ့ပုံစံမျိုးတော့ဖြစ်ပါလားအဲ့တော့ကိုတော့ကျွန်တော်တိတိကျကျပြောလို့တော့မရဘူးဒီစီးရေးအဖွဲ့ဒီကိုတော့ဖွင့်ပြထားတာတော့ရှိပါတယ်သူတို့ကဒီစစ်ချက်ဒီကိုတော့ခုတည်းကတော့တို့တို့တတိယဌာနအဖွဲ့မှာတော့မရသေးဘူးဖြစ်နေတာနော်ဟုတ်ကဲ့
ဒီပြစ်ကတ်တိုက်ခိုက်မှုမှာ16နှစ်အောက်ကလေး17ယောက်အပါအဝင်သေဆုံးသူ29ဦးရှိပြီးထိခိုက်ဒဏ်ရာရသူက59ဦးရှိကြောင်းနဲ့မုံလိုင်းခက်စစ်ဆောင်စခန်းမှာရှိတဲ့နေအိမ်အလုံးနီးပါးပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်
အခုနောက်ဆုံးကတော့တည်တဲ့လူရယ်ကတော့29ဦးရှိပါတယ်ခင်ဗျ။တိခိုက်စားညာရတာကတော့59ဦးရှိပါတယ်ခင်ဗျ။16နှစ်ကလေးကတော့17ယောက်ပါပါတယ်ခင်ဗျ။အဲ့ဒီမုံလဲချက်ကတော့အိမ်ကယူဝါနဲ့ဖြစ်ပါတယ်။နောက်စစ်ချောင်းကြီးတွေပြန်နေခဲ့တဲ့စစ်ချောင်းစခန်းနဲ့ဖြစ်ပါတယ်။သူတို့ကကြတာကတော့ဒီစစ်ချောင်းစခန်းကလေးလောက်မှကြတာဖြစ်ပါတယ်ခင်ဗျ။အဲ့မှာရှိတဲ့ဒီအင်းရဲ့ကုံလုံးကတော့စစ်စစ်ကုံတာဖြစ်ပါလေဟုတ်ကဲ့
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီပေါက်ကွဲမှုဟာသူတို့တိုက်ခိုက်တာမဟုတ်ကြောင်းညင်းဆိုထားပါတယ
်ဒီလိုင်းစာသတင်းနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လည်းစုံစမ်းနေတယ်ဖြစ်ပါလေကျွန်တော်တို့အနေနဲ့ကနေဇဒေတာတင်းကြီးအေဂျန်ကြီးကိုအမြဲတမ်းကျွန်တော်တို့ထိန်းသိမ်းဆောင်ရွက်လျက်ရှိတယ်ဒီနေဇဒေတာနဲ့နေတဲ့နေရာမှာညတကောင်အချိန်လောက်ကြီးမှာဒါပုံကျတိုက်ခိုက်တယ်လို့ဒါလက်နက်ကြီးနဲ့ပစ်ခတ်တယ်တော့ဆိုဖြစ်နိုင်လားသွားစဉ်းစားကြည့်ပါလေကျွန်တော်တို့ပြောရပြီးဖြစ်တယ်ဒီတပ်မတော်အနေနဲ့ကတော့ဒီသည့်ပ ဌာနချုပ်ဆိုလက်နက်ကိုင်တောင်းမြန်နေတဲ့မိသီးဌာနချုပ်ဆိုကျွန်တော်တို့ပြစ်ခတ်နိုင်တယ်တိုက်ခိုက်နိုင်တယ်သို့တော့ကျွန်တော်တို့ပြစ်ခတ်တိုက်ခိုက်မှုမရှိခဲ့ဘူးဆိုတာကိုဒါကျွန်တော်တို့ပြောပြီးဖြစ်ပါတယ
် KIO ဘက်ကလေရင်နဲ့ပြစ်ခတ်တယ်လက်နက်ကြီးနဲ့ပြစ်ခတ်တယ်ဆိုပြီးအမျိုးမျိုးဆွဆွဲပြောဆိုနေတာကိုထောက်ပြပြီးဒါဟာ KIO လက်နက်တိုက်ပောက်ကွဲတာလည်းဖြစ်နိုင်ကြောင်းသူကဆက်လက်ပြောဆိုထားပါတယ်
အဲကျွန်တော်အတိအကျပြောနိုင်တာတခုကတော့အဲ့ဒီနေရာပေါ့ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာပြီး KIA နည်းနည်း UAV တွေတုံးပြီးတော့မောင်းလို့မလေရင်တွေတုံးပြီးတော့တပ်မတော်စခန်းတွေကိုဒရုန်းပုံးလာချတဲ့နေရာစစ်ကြောင်းတွေပေါ်မှာဒရုန်းပုံးလာချတဲ့နေရာဖြစ်တယ်အဲဒါကြောင့်မို့ဒီမှာပောက်ကွဲမှုတခုဖြစ်ခဲ့တယ်ဒီပောက်ကွဲမှုဒီဘာကြောင့်ဖြစ်တယ်ဆိုတော့ကျွန်တော်တို့စုံစမ်းနေကြပဲဖြစ်တယ်ယခင်တော့လည်းကျွန်တော်တို့ဒီလမ်းစာကြီးမှာ KIA ရဲ့လက်နက်ခြံသုံးလောင်းတခုပောက်ကွဲခဲ့တယ်သူတို့အနေနဲ့တရင်ဖုံးကွယ်ပြီးလောက်ခဲ့တာမျိုးရှိတယ်အခုလည်းထရဘုံကြီးပူလောင်တဲ့ဟာနေရာပောက်ကွဲတာဖြစ်နိုင်လို့ကျွန်တော်တို့သုံးတက်တယ်ဒီပြင်တဲ့တော့ကျွန်တော်တို့စုံစမ်းနေကြတာဖြစ်ပါတယ
် KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီဘက်ကပြစ်ခတ်တာလို့အခိုင်အမာပြောဆိုပြီးပောက်ကွဲမှုဖြစ်တဲ့နေရာမှာလက်နက်တူလောင်တာမရှိဘူးလို့လည်းပြောပါတယ
်သူတို့ပြစ်တာမဟုတ်ဘူးဆိုတာကတော့လုံးဝမှန်ကန်တော့မရှိဘူးဘာကြောင့်လဲဆိုတော့အဲ့ဒီဘုံချီကြတဲ့နောက်ပိုင်းမှာလည်းသူတို့ရဲ့ဒီအမြောက်ဆန်တယ်လေစစ်ပြမကြနေတော့ပဲဖြစ်ပါတယ်ဒုတိယချက်ကတော့ကျွန်တော်တို့ဟဲ့ဒီလက်နက်ဒီထားတဲ့နေရာလည်းမရှိပါဘူးအခုသူတို့ဟဲ့ဘုံကြီးကြတဲ့နေရာလည်းကျွန်တော်တို့ပြည်သူလူထုကြီးရှိတဲ့ယူအားဒီတစ်ချောင်းသခါနဲ့အလေမှာဘလုံးကွေးဘုံစံနော်မေဒီယံလူပြည်ဖြစ်ပါတယ်လမ်းမဖေးမှာပေါ့နော်ဘာမှအဆောက်အဦလည်းမရှိတဲ့နေရာမှာကြတာဖြစ်ပါတယ်အဲ့ကနဲ့ပတ်ဝန်းကျင်တော့အကုန်လုံးဖြစ်စီသွားတာဖြစ်ပါတယ်
ဒီကရ2022ခုနှစ်အော်တိုဘာလ23ရက်နေ့ညမှာလဲဖားကန်မြို့နယ်အနံပါရွာမှာကျင်းပတဲ့ KIA တီထောင်တဲ့နှစ်ပတ်လည်အခမ်းအနားကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာ KIA အရာရှိစစ်သည်အပါအဝင်စီးပွားရေးလုပ်ငန်းရှင်နဲ့ပြည်သူစုစုပေါင်း60ကျော်သေဆုံးခဲ့ရပါတယ်ဒီလ15ရက်နေ့မှာတော့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တာ၈နှစ်မြောက်ပြည့်ပြီဖြစ်ပါတယ်စစ်ကောင်စီကဒီအခမ်းအနားကိုတက်ရောက်ဖို့အတွက် KIA ကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့ပါတယ်ဒါပေမဲ့ KIO ဘိုးကော်မတီဘက်ကတော့တစုံတရာအကြောင်းပြန်ကြားတာမရှိပါဘူး KIO ဟာ NCA စာချုပ်ဖြစ်မြောက်ရေးအတွက်အစဉ်တစိုက်ပါဝင်ဆွေးနွေးခဲ့ပေမဲ့ NCA ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်စစ်ကောင်စီတက်တဲ့ KIA တက်တွေဟာဇူလိုင်လဇန်းကစတင်ပြီးလိုင်းစာမျိုးအနီနန်ဆန်းရွာပတ်ဝန်းကျင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေသလိုနှစ်ဖက်စီးရဲတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်ခင်ဗျာ
မုံလန်ခဲစစ်ဆောင်စခန်းမှာတိုက်ခိုက်ခံရမှုကြောင့်ကလေးငယ်တွေပါဝင်အနည်းဆုံးလူ30နီးပါးတိတ်ဆုံးခဲ့တဲ့ကြောင်းကိုခင်မောင်ဆုံးမင်းပြောပြပေးသွားတာပါအခုဆက်ပြီးကရင်ဒေသကစီးရဲကြောင့်ကလေးတွေပညာရေးထိခိုက်မှုကြောင်းကိုပြောပြပေးမှာပါ2021ခုနှစ်အရသာဆိုးရွားကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းကရပြည်နယ်ဒေသခေါ်ကရင်ဒေသအတွင်းနေရာတော်တော်များများမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ကြောင့်မို့လို့ဒေသခံလူငယ်တွေအတွက်ပညာရေးထိခိုက်မှုရောဆူဆူဝါဝါခံစားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းပြည်စုံကိုမအေးတန်တာကျော်ကပြောပြပေးသွားပါမယ်ရှင
်ကရပြည်နယ်မှာရှိတဲ့မြို့ကြီးတွေမှာနေထိုင်တဲ့သူတွေဟာစစ်ကောင်စီကဖွင့်လှစ်ထားတဲ့စာတင်ကျောင်းတွေမှာတက်ရောက်ပြီးတော့တင်ကြားခွင့်တွေရှိနေပြီမဲ့လဲတိုက်ပွဲတွေမပြတ်ဖြစ်ပွားနေတဲ့မြို့နယ်ကျေးရွာတွေမှာနေထိုင်ရတဲ့လူငယ်တွေနဲ့တော်တောင်တွေထဲမှာခိုလုံနေရတဲ့သူတွေကတော့ကြောင်းမတက်နိုင်ကြပါဘူးဒီမတည်ငြိမ်တဲ့ဒေသတွေမှာကြောင်းနေရွယ်ကလေးတွေပညာရေးမဆုံးရှုံးအောင်လို့ကင်းဒီပြည်နယ်တွေကຫນွေဦးတော်လှန်ရေးအဖွဲ့အစည်းတွေစူပါဦးစီးပြီးတော့ကြောင်းဖွင့်ပေးထားတာတွေရှိပါတယ်ဒါမှမဟုတ်ဒီကြောင်းတွေမှာတက်ရောက်တင်ကြားနေတဲ့ကလေးတွေဟာစစ်လေရင်တွေရဲ့အနေကိုကြောက်နေရတဲ့အတွက်စာကိုတည်တည်ချာချာမတင်ကြားနိုင်ကြဘူးလို့တိုက်ပွဲတွေအမြဲလိုလိုဖြစ်ပွားနေတဲ့ဖရူဆိုမျိုးနဲ့အရှေ့ပိုင်းမှာနေထိုင်သူစစ်တမ်းခံနေရတဲ့ကျောင်းသားမိဘတို့ကပြောပါတယ
်မနက်ဖြစ်ဖြစ်ရှိတဲ့အနေဆက်ရှာစကားတော့အခြေရရတယ်မျိုးဒီနေ့ရုပ်သေးချပေးရရှိတယ်ဒါမှလလလလာမရှိဘူးခတ်တယ်ဆိုရှင်လည်းတနေ့ကြည့်ကချလို့ရှိလဲခဏကထိုက်ခါရခဏကနားထားရကလေးရတော့ဒီကိစ္စကတော့များတော့ထေတော့မရှိတော့ဘူးကိုချင်းတော့လည်းမျိုးပဲတော့ရတာပေါ့ဒီမှာပြန်နေမှာစပြတ်ဆက်ကလေးရတော့ဒီခေါစပြရလားမတရားပေါ့
သားသမီးတွေကိုပညာတက်ကြီးဖြစ်စေခြင်းနဲ့ဆန္ဒရှိပေမဲ့အခုလိုမျိုးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မှလုံခြုံမှုမရှိတဲ့ဘဝဖြစ်နေတာကြောင့်ပျော်လင့်ချက်မဲနေတယ်လို့လေဖရူဆိုကစစ်ပေးထံခံရသူကပြောပါတယ်
ဒ
ညနေနောက်တစ်ပတ်ပြည်လို့ရှိရောမဆောက်ရှောက်ဆိုခြင်းတော့ခွင့်ရည်ရနေရခွင့်ရည်ကညတ်တက်တဲ့အဲ့လိုမျိုးနောက်တစ်ပတ်မှာတော့ထွန်းလာတော့လောက်ပြချင်တာပေါ့ဒါမှအစ်ချေမကဘလို့မှကိုစစ်ထားတာတက်ကိုလောက်ချင်တဲ့အစီအစဉ်ကလောက်လို့မရဘူးလိုက်ကောမျိုးမှာခလုံးနေတဲ့ဒီမိုးစုကလာတဲ့စစ်ဆောင်တို့ကတော့သူတို့ကလေးတွေကိုအစာပိုင်းမှာကြောင်းမတက်ခိုင်းမနေအကြမ်းမဖက်အာနာဖီဆန်ရေးစီဂျီအမ piro. A kurole yaya jaune ma pina sepio ten kainari si elu suwari. Dame taipoetan yoti e pilua la yadri pite dretamlu. Jauntre lemme mabalu. Jaumate yare clearile, miaji shinirawa.
Like a mipo la jaumi le kaliri.
ဆိုရင်ကျွန်တော်တည်တလာတော့သူတို့လည်းအဆင်မပြေဘူးဘာသာဆိုစာပြလက်မမရလို့တော့ပဲခွင့်မရတဲ့ကလေးတွေရှိတယ်စာပြလက်မယူဖို့အဆင်မပြေတဲ့ကလေးတွေလည်းတော့တော်များတယ်ဆိုတော့အဲလိုအဆင်မပြေတဲ့ကလေးတွေကိုတောင်းတယ်လက်မခံပေးဘူးဘာသာ။ဒါကြီးစစ်ဆောင်စခန်းတွေမှာကင်းနေပြင်းတဲ့ဂျာကာလာအုပ်ချုပ်ရေးကောင်စီအာရေးစီကဂျာကာလာစာတင်ကြောင်းတွေဖွင့်လှစ်ပေးထားတာဖြစ်ပြီးတော့
လက်ရှိကင်းနေပြည်နယ်တပြည်နယ်လုံးအာရေးစီကဖွင့်လှစ်ထားတဲ့စာတင်ကြောင်း၄၀၀လောက်ရှိပြီးတော့ကျောင်းသူကျောင်းသားလေးဆောင်ကျော်နဲ့ဆရာဆရာမ၃၅၀၀ကျော်နဲ့ပညာသင်ကြားပေးနေတယ်လို့အာရေးစီအတွင်းရေးမှုကိုပညာကဗီဒီယိုကိုပြောပါတယ်။အာရေးစီကအခုတို့ထောင်ပြီးတော့မှအခုကျောင်းပေါင်း၄၀၀ကိုအုပ်ချုပ်နေပြီကျောင်းပေါင်း၄၀၀ဖွင့်နေတာကတော့မဟုတ်ပါဘူး။အဲ့ဒါရှိနေပြီးတာကုတူကုတာကျော
ောင်စခန်းတွေရှိတဲ့နေရာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့လေယာဉ်တွေတုံးပြီးတော့မကြမကြပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ကြောင့်မလို့ဒီယာယီကျောင်းတွေထိခိုက်ပျက်စီးရတယ်လို့ဘေးကင်းလုံခြုံတယ်လို့ထင်ရတဲ့နေရာတွေစီကိုလည်းမကြခဏပြောင်းရွှေ့တင်ကြားနေကြရပါတယ်တိုက်ပွဲဖြစ်ရင်စာမတင်မဲနဲ့ဘုံခိုခြင်းမှာပုံခိုနေရတဲ့အခါတွေလည်းရှိပါတယ်ဒါပြင်စစ်ဆောင်သူတွေများလာရင်စစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်တစုတစည်းတဲ့စူပေါင်းနေထိုင်လို့မရပဲနဲ့ဝေးလံခံဖျားတဲ့နေရာတွေမှာတင်းရှောင်နေကြရပြီးတော့ကျောင်းနေရွယ်ကလေးတိုင်းကျောင်းမတည့်ရပဲနဲ့ပညာရေးဆုံးရှုံးနေတယ်လို့လည်းအခြေအနေတွေကိုလက်တွေ့ကြုံနေရတဲ့သူတွေကပြောပါတယ်ရှင်
။ကရင်ဒေသကစီးရေးကြောင့်ကလေးတွေပညာရေးထိခိုက်မှုတွေနဲ့ပတ်သက်ပြီးမေးတနာကျော်ကပြောပြပေးသွားတာပါ။အခုတော့ဘကူးမှာရေးကြည့်ပြီးကေစေးတွေမလုံလောက်တဲ့အခြေအနေကိုဆက်လက်တင်ပြပေးသွားပါမယ်။မိုးအဆက်မပြတ်ရွာသွန်းပြီးမြေကြီးတက်လာတဲ့အတွက်ဘကိုးမြို့ရဲ့80ရာခိုင်နှုန်းလောက်ဟာရေမြုပ်နေတယ်လို့ဒေသခံ9000ထက်မနည်းလေရေပြီးကေစေးစခန်းတွေမှာခိုလုံနေကြရတာကြောင့်အကူအညီတွေလိုအပ်နေတယ်လို့ကုညီကေစေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒါအပြင်ရေနစ်တည်ဆုံးမှုလည်းရှိတယ်လို့ကေစေးအတွက်လှေမလုံလောက်တာတွေလည်းကြုံနေရပါတယ်။ဘကိုးမြို့ရေနစ်မြုပ်မှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။အောက်တိုဘာ9ရက်ညပိုင်းကစလို့မိုးအဆက်မပြတ်ရွာသွန်းပြီးပကိုးမြေတက်လာတဲ့အတွက်ပကိုးမျိုးဟာနှစ်ပေါင်း60ကျော်အတွင်းအစိုးရသုံးရေကြီးမှုနဲ့ကြုံလာရသလိုတစ်မျိုးလုံးတိုင်းတာနဲ့ရေပေးကြုံတွေ့နေရတာပါအရင်ကအနေပိုင်းရက်ကွက်တွေသာရေဝင်ပေမဲ့အခုအခါမှာတော့မြို့ရဲ့အဓိကလမ်းမကြီးတွေအထိရေတွေဝင်ရောက်လာတဲ့အတွက်မြို့ရဲ့80ရာခိုင်နှုန်းနီးပါးရေမြုပ်နေတာလည်းဖြစ်ပါတယ်လက်ရှိချိန်မှာတော့ရေပေးကယ်ဆယ်ရေးစခန်းတွေကိုမြို့ရဲ့နေရာတော်များများမှဖွင့်လှစ်ထားပြီးလူ9000လောက်လာရောက်ခိုလုံနေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ကယ်ဆယ်ရေးဆောင်ရွက်နေသူတို့ကအခုလိုပြောပါတယ်
။9000ကျော်လောက်ရှိနိုင်တယ်။ဘာဖြစ်လို့လဲဆိုတော့နှစ်လေးပေါ့နော်အထက်ကကျောင်းရှိတယ်။အဲ့ဒီအထက်ကကျောင်းမှာရေဘေးဒုက္ခတွေအလုံးပေါင်း900လောက်ရှိတယ်။ကျောင်းထဲမှာတော့200ထဲမှာတော့900လောက်ရှိတယ်ဆိုတော့ဒီလိုလက္ခဏာနဲ့ဘုံကျောင်းပေါင်းက5000-6000လောက်ရှိတယ်လေ။ကျမ်းမြတော့အဲ့ဒီ4000နဲ့9000ကျားမှာတော့တောင်းနေနေရာတွေမှာရောက်နေကြပြီးဘုံလုံးတော်များတော့ဘိုးတစ်မြုပ်လုံးကျမ်းမြ70ရာခိုင်တော့ရေမြုပ်သွားတာဖြစ်တဲ့အတွက်နောက်ဆုံးဈေးဝယ်ဘိုးကအစအကုန်လုံးအခက်ခဲရှိသွားပြီးဈေးတယ်တွေကအစဒုက္ခရောက်ကုန်နေတဲ့အတွက်အကုန်လုံးပတ်စံရှိရင်တော့ပဲဝယ်စားလို့မရတဲ့အခြေအနေဖြစ်တယ်။စားရေးတောက်ရေးပေါ်တော့အခက်ခဲရဖြစ်နေကြပြီးလို့ဆိုဆိုတော့တို့သွား
ရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရသူတွေအပြင်နှစ်ထပ်အိမ်နဲ့နေထိုင်ရသူတွေကလည်းရေဘေးကယ်ဆယ်ရေးစခန်းတွေကိုမသွားဘဲသူတို့နေအိမ်တွေပေါ်တတ်မှာနေထိုင်ကြပေမဲ့ဒုက္ခကြုံတွေ့နေရတာကြောင့်အခုဆိုပကိုးမှာရေဘေးတင့်ပြည်သူကတောင်းကြောရှိနိုင်တယ်လို့ကယ်ဆယ်ရေးဆောင်ရွက်သူတွေကပြောပါတယ်။ပြည်တွင်းသတင်းဌာနတွေမှာတော့ရေဘေးရှောင်သူဦးရေ9600ကျော်ရှိပြီးကယ်ဆယ်ရေးစခန်း22ခုဖွင့်ထားတယ်လို့ဖော်ပြထားပါတယ်။နေပေါင်း60ကျော်အတွင်းမကြုံစဘူးအစိုးရအောင်ရေးကြည့်တာဖြစ်တဲ့အတွက်ကယ်ဆယ်ရေးသွားရေးလာရေးအတွက်လှေမလုံလောက်တာတွေကြုံတွေ့နေရပါတယ်။ဒါအပြင်အော်တိုဝါ10ရက်မနက်ပိုင်းမှာတော့ဆိုရှယ်လစ်14လမ်းမှာရေနစ်နေတဲ့ရုပ်အလောင်းတစ်လောင်းတွေ့ရှိတယ်လို့ဝန်ရံမှုလူမှုကယ်ဆယ်ရေးအသေးဥက္ကဋ္ဌကိုထွန်းမြတ်ညွန့်ကအခုလိုပြောပါတယ်။
ဆရာကျွန်တော်မှာခက်ခဲရတော့ဘူးလှေပေါ့ဗျာလှေ ပါတော့ကျွန်တော်လေးအဟိုဆက်အဲ့ဒါဆက်တက်လက်ကလည်းလောလောအစောပြီးတော့အဲစီနိုင်နေရှိတော့အားလုံးပုံပြီးတော့ဆက်ပြီးသွားလိမ့်မယ်ဗျကျွန်တော်ဝေဖို့ကြလည်းနေရာမလောက်နောက်ဒီကလူတွေသွားလာဟိုကျွန်တော်ပြေးဖို့ကြလည်းနေရာမလောက်ဆိုတော့ခါကြတော့နောက်နေ့ကပြောမှာပါဗျသူကဆက်မကတော့ကျွန်တော်အဲ့ဒီဘော်လီကောင်တော့သူတို့ကျွန်တော်ဆယ်ပြီးတော့ဆေးရုံပို့လိုက်တာပဲအော်ရင်းနှစ်လို့တင်ပြောမယ်ထင်တယ
မခံမတတ်ဘူ
းမိုးရွာသွန်းပြီးမြေတက်လာတဲ့အတွက်ကားလမ်းနဲ့ရထားလည်းရေကျော်သွားပြီးလမ်းဖမ်းဆက်သွယ်ရေးတွေလည်းပြတ်တောက်သွားကတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်ဘကိုးမြို့တွင်းကနေဖြတ်တန်းသွားတဲ့လမ်းမိုင်းတွေပြတ်တောက်သွားတဲ့အတွက်ကုန်စည်စည်းစိမ်မှုတွေမပြတ်တောက်စေဖို့အမြန်လမ်းကိုခိတအသုံးပြုခွင့်ပြုထားပါတယ်လက်ရှိအချိန်မှာတော့မီးတက်တက်ဖွဲ့အပြင်ပရာဟိတအသင်းတွေကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပြီးရေလက်မအနေငယ်ကျသွားတာရှိပေမဲ့ဘကိုးမြို့ဟာစိုးရိမ်ရေမှအထက်မှာရှိနေသေးတယ်လို့အနေပိုင်းနေထိုင်သူတွေအနေနဲ့တတိထားကြဖို့မိုးစလကထုတ်ပြန်ထားပါတယ
်ဘကိုးမြို့ရေနှင်းမြုပ်မှုနောက်ဆုံးအခြေအနေကိုကိုဝင်းခန့်မောင်ကပြောပြပေးသွားတာပါအခုဆက်ပြီးတော့ဘန်ကောက်မြို့မှာထိုင်းအသံအမတ်ဟောင်းတဦးတက်ခံရမှုအကြောင်းကိုဆက်ပြောပြပေးခြင်းပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာထိုင်းသံမဟောင်းတဦးဖြစ်တဲ့ Vinchit Man အသက်ခံရတဲ့အမှုမှာလူသက်မှုကျူးလွန်သူဖြစ်ရဲကတန်တရားရှိနေသူအသက်19နှစ်အရွယ်မြန်မာနိုင်ငံသားစိုင်းမြတ်မိုးကိုဖမ်းမိနိုင်မှုအတွက်ထိုင်းရဲတပ်ဖွဲ့နဲ့ဘန်ကောက်မြို့မြန်မာတန်ရုံးကတာဝန်ရှိသူတွေညှိနှိုင်းဆောင်ရွက်နေတယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်ဒီသတင်းကို VOA သတင်းတောင်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဒိမတ်နိုင်ငံဆိုင်ရာထိုင်းသံမကြီးဟောင်းကိုတတ်မှုနဲ့မတင်ငါသူမြန်မာလူငယ်တဦးကိုထိုင်းရဲတပ်ဖွဲ့ကလိုက်လံရှာဖွေနေရမှာလူသက်မှုကျူးလွန်သူလို့တန်လျာရှိနေတဲ့မြန်မာလူငယ်ဟာမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားပြီဆိုပြီးထိုင်းအနာပိုင်တွေကယူဆထားကြပါတယ်။ဒီအတွက်တန်လျာရှိသူကိုဖမ်းဆီးနိုင်ဖို့မြန်မာတန်ရုံးနဲ့ပူးပေါင်းပြီးညှိနှိုင်းမှုတွေလုပ်နေတယ်ဆိုပြီးဘန်ကောက်ရဲတပ်ဖွဲ့ရဲ့ရဲချုပ် General Thiradat Thammasuthi ကအခုလိုပြောဆိုသွားပါတယ်
။ในวันที่29ตอน 7:12 นาที
ကျွန်တော်တို့ရတဲ့သတင်းအချက်အလက်တွေအရသူဟာနေဆက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်သွားပြီဖြစ်ပါတယ်။သူဟာစက်တင်ဘာလ29ရက်နေ့ကတည်းကမြန်မာနိုင်ငံဘက်ကိုပြန်ဝင်သွားတာပါ။သူနေဆက်ကနေပြန်သွားတယ်ဆိုတာကို CCTV မှတ်တမ်းနေနဲ့သတင်းအချက်အလက်တွေကျွန်တော်တို့ရယူထားပြီးပါပြီဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။တန်အမတ်ဟောင်းအသက်ခံရတဲ့ညမှာပဲသူဟာနေအိမ်ကနေအဖိုးတန်ပစ္စည်းတွေဖြစ်တဲ့ဖုန်း၊ကွန်ပျူတာ၊တက်ဘလက်၊နာယီနဲ့ဘဏ်ကတ်တွေကိုယူပြီးထွက်သွားခဲ့တာဆိုပြီး CCTV စစ်ဆေးချက်ကိုကိုးကားပြီးထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဆိုင်းမြတ်မိုးဟာတေဆုံးသူတန်အမတ်ဟောင်းရဲ့ဘဏ်ကတ်နဲ့ကုန်တိုက်နှစ်ခုကနေငွေသားထိုင်းဘက်ဝင်35,000ကျော်ထုတ်ယူသွားခဲ့တယ်လို့လည်းဆိုပါတယ်။ဆိုင်းမြတ်မိုးဟာဘဏ်ကောက်ကအလုတ်ရှာဖွေပေးတဲ့ကုမ္ပဏီတစ်ခုကိုဆက်သွယ်ပြီးတလားကိုဘဏ်ငွေ1,000နဲ့တန်အမတ်ဟောင်းရဲ့နေအိမ်မှာစက်တင်ဘာလ23ရက်နေ့ကအလုတ်စတင်ဝင်ရောက်လုပ်ကန်ခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဆိုင်းမြတ်မိုးဟာဘန်ကောက်ကနေချင်းရိုင်မဲဆိုင်အထိလိုင်းကားနဲ့လိုက်ပါသွားပြီးတစ်ဖက်မြန်မာနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီလို့လည်းဘန်ကောက်ရဲကပြောပါတယ်မြန်မာရွှေပြောင်းလူသမားကြီးစောင့်ရွက်နေသူဦးမိုးကျူးကတော့ဤတနည်းရှိသူလူငယ်ကိုတွေ့ရင်သတင်းပေးကြဖို့ထိုင်းအာဏာပိုင်တွေကတိုက်တွန်းထားတယ်လို့လည်းပြောပါတယ
်ဒီကောင်လေးကစက်တင်ဘာလ29လောက်တည်းဟိုကထိုင်းနိုင်ငံရဲ့ Navy Area နဲ့ Navy ထဲမှာမရှိတော့ဘူးမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့သိရတယ်။အဲပြီးတော့ထိုင်းနိုင်ငံ Area ထဲမှာလည်းရှီနိုးလို့ပေါ့လေအဲ့တော့သက်ဆိုင်ရာစစ်တပ်တို့ရဲတို့ထောက်လိုက်အဖွဲ့ကြီးတွေကနေပြီးတော့ဒီမြန်မာတွေအတိုင်းဝိုင်းထဲမှာလည်းဒီကျူးလွန်တို့လို့တန်တရားရှိခံတဲ့ဒီကောင်လေးနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေရမယ်ဆိုရင်တွေ့ရှိမယ်ဆိုရင်သတင်းပေးဖို့ပြောထားတယ်။စစ်စော်တိုက်တွန်းပြီ
းဆိုင်းညံမိုးကိုထိုင်းအစိုးရကတရားဝင်ဖမ်းရမ်းထုတ်ထားပြီးသူကိုဖမ်းဆီးနိုင်ဖို့ဘန်ကောက်မြန်မာတန်ရုံးကတာဝန်ရှိသူတွေနဲ့ပူးပေါင်းလုပ်ဆောင်နေတယ်လို့ဆိုင်းမြတ်မိုးရဲ့မိခင်ကိုဆက်သွယ်ပြီးအသာတကြီးအဖမ်းခံဖို့ဖိအားပေးတိုက်တွန်းနေတယ်ဆိုပြီးထိုင်းရနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်။အသက်63နှစ်အရွယ်ဒိမတ်နိုင်ငံဆိုင်ရာထိုင်းတန်အမတ်ဟောင်းဟာဘန်ကောက်မြို့ဝိဖာဝတီလမ်းကသူ့ရဲ့နေအိမ်ရဲ့လှေကားရင်းမှာဓာတ်ဒဏ်ရာတွေနဲ့တည်ဆုံနေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံသားဆိုင်းမြတ်မိုးကိုအဓိကတန်လျာရှိသူဖြစ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မှာတန်မဟောင်းအသက်ခံရတဲ့အကြောင်းကိုမဲအေးမာကပြောပြပေးသွားတာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိထုတ်လင်းပေးနေတာပါမကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြာခင်နားဆင်ရဖို့ရှိနေပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့ပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်
အခုဆက်လက်ပြီးအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြယူကရိန်းမြန်မာမေးကန်နိုင်ငံရေးကဘာတလွားခီးသွားအကြောင်းသတင်းဆောင်မတွေကိုမတင်ဆက်ခင်မှာမြေကြီးဩဇာအစီအစဉ်ကိုစတင်ကြပါတယ်မြန်မာနိုင်ငံကဆန်တွေကိုနိုင်ငံတကာဈေးကွက်ကိုတင်ပို့ရမှာတတ်မှတ်အရေးအသွေးမပြည့်မီတဲ့အကြောင်းအဲ့ဒီအကြောင်းအရာတွေထဲမှာအဆင့်မြင့်ဆန်ဆက်ကောင်းတွေမရှိတာကလည်းအဓိကအချက်တစ်ခုဖြစ်နေပါတယ်ဒီအကြောင်းကိုမြေကြီးဩဇာအစီအစဉ်ကနေကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ရှင်
မာရင်ဟာနစ်စင်ပြည်ပကိုစံတင်ဖို့ရောင်းချနိုင်ပေမဲ့ကမ္ဘာစံထုတ်လုပ်မှုမှာထိတ်တန့်နေရရှိကြတဲ့ထိုင်း၊ဗီယက်နမ်နဲ့အိန္ဒိယတို့ကိုအရေးအတွက်ရောအရေးအသွေးရောရှင်းနိုင်ဖို့ကတော့ဝေးကွာလွန်ပါသေးတယ်။နိုင်ငံတကာအဆင့်မီစံတွေရရှိဖို့အတွက်စံဆက်ကောင်းကောင်းမရှိတာကအဓိကအချက်တစ်ချက်ဖြစ်နေပါတယ်။အရင်ကနဲ့စာရင်တော့အခုအခါစဘာအထွက်ကောင်းတဲ့ဒေသတွေမှာအများစုတရုတ်နိုင်ငံလို့အပါအဝင်အိန္ဒိယနိုင်ငံတွေကစံဆက်တွေကိုတပတ်ရစ်ဒါမှမဟုတ်အသစ်ဆက်ဆက်တွေကိုအသုံးပြုလာကြပေမဲ့ထွက်ရှိလာတဲ့စံအဆင့်ကတော့နိုင်ငံတကာအဆင့်မီဖို့လိုအပ်နေပါသေးတယ်။အလားတူစဘာထွက်ရှိကြတဲ့ဒေသတွေကလျှက်စင်မီရရှိတဲ့ခြေဝါကြီးတွေမှာတော့အရင်ကပြည်တွင်းထုတ်ဟာလာစံဆက်ငယ်တွေအစားတရုတ်နဲ့ထိုင်းနိုင်ငံတွေကနေတင်သွင်းလာတဲ့ဆက်ငယ်လေးတွေကိုအစားတို့အသုံးပြုလာကြပါတယ်။အဲ့ဒီလိုစံဆက်အကြီးအသေးအလိုက်အရင်ကနဲ့စာရင်ပုံမခင်မီလာကြပြီမဲ့နဝလီကြိတ်ခွဲတဲ့အစင်မှာလျှက်စင်မီပုံမှန်မရတဲ့ပြဿနာနဲ့ဖွဲထွက်နှုံစကွဲထွက်နှုံပြဿနာတွေကတော့ရှိနေစေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ကလယ်သမားတဦးလည်းဖြစ်စဘာကြိတ်ခွဲပြီးတရုတ်နယ်စပ်ကိုရောင်းချသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေသူတဦးကအခုလိုပြောပါတယ်
။စံဆက်ဒီရဦးနောက်ပိုင်းမှာတော်လေးမော်ဒလိုက်ဖြစ်တယ်တရုတ်ပို့နေတာကိုဆန်အခုစိတ်ခွဲတဲ့စနစ်တွေဟာကိုရောနဲ့တော့ဘာမှမဆိုင်တော့ဘူးတန့်စင်စက်တီပါညာအများကြီးပေါ့အရောင်တင်စက်တီကွန်ပျူတာနဲ့ကောက်တဲ့အစ်စင်တွေရောက်သွားပြီအဲ့လိုတွေဒီကောင်းသွားတယ်ဘူကတော့ဘူကတော့အဲ့ဒါကတော့ရည်သွေးပန်းပြောစရာအိတ်မလိုတော့ဘူးဘောင်းဆိုတော့စပားရည်သွေးကောင်းမှဆန်ရည်သွေးကောင်းမှလीဒါမှမဟုတ်ဒီမှာစက်တီကတော့ export ပို့လောက်တဲ့ quality မမီဘူးစက်ကြီးတွေကကြီးလဲကြီးတယ် modernize လဲဖြစ်တယ်လက်စစ်တာအားသုံးနေ modernize နဲ့ကြီးပဲဟုတ်လက်စစ်တာလည်းလုံတော့မလို့မလာတဲ့ချိန်ကြိတ်ပေါ့မလာတဲ့ချိန်လိုပဲမလာတဲ့ချိန်ရထားပေါ့
ဆန်ဆက်တွေဟာပြည်ပကိုတင်ပို့နိုင်တဲ့ export အကြီးအသေးအပြည့်အဝမရှိနိုင်ပေမဲ့လည်းပြည်တွင်းဈေးကွက်နဲ့နယ်စပ်ဈေးကွက်အထူးသဖြင့်တရုတ်နယ်စပ်ကတော့ကောင်းကောင်းတင်ပို့နိုင်တဲ့အကြီးအသေးရရှိနေပြီဖြစ်ပါတယ်ဒါကြောင့်တရုတ်နယ်စပ်ကိုတင်ပို့တဲ့ဝယ်လက်တွေဟာစဘာထွက်ချိန်မှာနယ်စင်းပြီးဝယ်ယူကာအဲ့ဒီမှာတခါတည်းချိတ်ခွဲပြီးကားကြီးတွေနဲ့တည်ယူကြပါတယ်။ဒါကြောင့်အခုအခါမှာလယ်သမားအများစုဟာအရင်ကလိုစဘာကိုချိတ်ခွဲပြီးရောင်းချတာမဟုတ်တော့ဘဲလယ်ထဲကထွက်တဲ့အတိုင်းစဘာကိုရောင်းချကြတာကများပါတယ်။အဲ့ဒီအတွက်အများစုကဆိုရင်ဝမ်းစာစဘာတော့မချန်တော့ဘဲဆန်ကိုပြန်ဝယ်စားနေကြတယ်လို့ဆိုပါတယ်။မိမိဝမ်းစာအတွက်ထားတဲ့စဘာကိုဆန်ဆက်အသေးလေးတွေမှသွားပြီးကြည့်ရင်အလုတ်ပိုကကုန်ကျစရိတ်တွေကလည်းပိုတက်လာတဲ့အတွက်ဆန်ကိုဝယ်စားကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေယာဝတီမြစ်အနောက်ဘက်စဘာအကြီးကျယ်ထွက်တဲ့ပွင့်ပြူမြို့နယ်ကစဘာအယောင်အဝယ်ဆန်ကြိတ်ခွဲနေသူအမျိုးသမီးလယ်သမားတဦးကအခုလိုပြောပြပါတယ်
။ဆန်ဆက်ပေါ်လဲမူတည်ပါရဲ့ရှင်။ကြောက်ပြားနဲ့ခွဲတာနဲ့ရိုလာနဲ့ခွဲတာနဲ့လည်းကွာတယ်လို့ပြောပါရဲ့ရှင်။ခုခေတ်ကတော့ကြောက်ပြားနဲ့ခွဲတာရှင်အခုခေတ်နောက်ပိုင်းကျတော့ရိုလာနဲ့ရာဘာတုံးနေနဲ့ကြိတ်ခွဲတဲ့အတွက်ဆန်လေဆန်ရည်သွေးတော့နဲနဲ့ညာကွာသေးတာပေါ့ရှင်ဒါပေမဲ့အဲ့ကျတော့ကြေးဓာတ်ကြီးပါကြီးမရှိတော့ဘူးပေါ့ခိုးတော့တကလုံးတွေပါကြီးကောက်ရတယ်အခုကတော့ကောက်เสียမလို့တော့ဘူးပေါ့အခုနောက်ပိုင်းတန့်ဆက်တွေပါကြီးနဲ့တခါလဲတန့်ဆက်တင်လိုက်ရင်အချောင်းလိုက်ထွက်လာတော့တာဟိုထပ်ပိုင်းကျိုးတဲ့ဟာတို့ဟိုထိတ်ဖြားရည်တို့ဖွဲတွေစွဲတွေတက်တက်ထွက်သွားတော့တာตัวดิซีจีนนี่ดิเว้ยถั่วลาละดิสันตั้นเสร็จดิมาเตียนยุยบี้กอกพี่ดาบ่อภาอนาโหลพ่อจอกโหลบ่ารู้บ่ารู้บ่โกบาตะโกวันสาจิตาก็รออภาอนาบันสะกวยสะกวยเว้ยถั่วพี่รอถัดป้ายจูดิบ่าดิยอโกยิงโกซ้าบ่สรดิไดเมจิ้ดไล่ดาบ่ถัดป้ายจูดิบ่าดิแลบ่าดาบ่โหกงเตยอีดิจิ้ดแต่คาจ่ารอดิซีจีนนี่ดิณพ้าไม่เป๋อูบ่ see like see chang like that better ham about was user but there are amazing you got a call on call be that you be that decision center you did it well but I'm saying you do it a book on this
any look at me sons that we need to check where I'm a trashy ladder son and it I got sent me be mele later got to be that's about go check in where bone can be a man's own child we on look at it where so times are we your net wabi mele low walk in send water on hold the babu belu web jip jip let marwe in in ele mwe mian po atu tbi in tiyong ne zago a mian tin po nai bu atwe tabawa atain zabago a che yu chao tui yong lao ne a sen ti meyao be jay kwe jara pje paare Dajong Eniaga Basmati San, Tainga Jasmine Sane, Bienna Sandugu, Nangaga Ziguema, Me Online Nine Bugaro, So Tainza Kinsen Bugale, Luachet Kupibare, Danepata Bi Magui Eaurimie and Naupe Gangar, Ledamat Ulepi, Sabache Kwebi Teo Nezagu, Yongcha Durine, Pubon Losa Nidu Ugabe, Akulu Pyobia Badire.
Bounde Yuejaga, So Tainza Chidu Bauna. Long the body, my jarro, Bounzia, Blue, Pene, Lerea, Ye, Lonely, Azaba, Yamasu, wherever you are, through a bounty, chalk kinds of deboga. And I in a bounty of my drew, Tija Quaya, so that is our short at the wobble. Miazo up in the Savana Yona, Yari, Lelama, without our JP Janao Jarro, Savana Yonai Bido, Pumaya Eboma, Espolo Buru, Malia Buru, and we look at our. Now I'm here, dear Bura, now I.
Sanze Panshin Rebecca Pioragaro, Sangamuga, Sabagamule, Luadelu Piobare, Aku Leshi Sibioni Jare, Tamiucha, Sibui Ponzangani, Trashi Lares, Bari in Ine, Dawin Sim, Piba, Poneon, Expo Sin Sayang, Jaquebuga, Luani di Elu Piojavare, Ari dress Sayani Arine, Tonyet, their song, Chui Lineon, Leguadi, Leshi Yetane, Aquajin Rigu, Aquajeri, Pip, Pion Lebu, Luani Vare, Tabi Musebago, Nemi Elite, Tainai Mule, Luan Nidalu, Ledamari, Ninele, Twin Azulu Corre, Dami Oza Rigu, Apiwa, Tongi Bule, Luabare, Todo Ledama Amiazugaro, Pigere, Gala Rima, Shombo Jare, Dwe, Sibiosi, Dwe, Tate, Atoma Puna, Yabavu, Ari Dwe, Twashi Lares, Bari Male, Aumiemu, Apiwa, Taimishi Babu, Tajang Jaquere, Sent by Malu, Ache, Shidalu, Pigger, Natown, the Ser, Gogunega, Soye, Yamaningani, Timbo like this, San Tanje Mount of Down Shitonha, Sadombo, Madendo, Busobi, and now Africa Daga, Sayere, Imbri, Coast Nangani, Alum Chessi like Bare, Alaru Eri, and now Africa Daga, Ghana, Guinane, Togo, Sare, Nangandrigale, Yamaningani, Timbo like this, Saniha, as ye do him appear below, so be Lemakambe, Yimbe gave out.
Same sense of county Mishira down, your mass sanry. Nanganga ye do me piniare, so the jungle cooking mouse so mean Pobia be dog at Avashin. A kusabiro, hounds aye. Ukraine, my lumia, ye type boy, nation jet season with Nasin Jamaba. Gabama, Leshi Jungdiniare, Nangan, Pietanari. When you are fishing, ma, Lungeriha, Usaune, a kanganagani, Pumu Pau and Lajara go to Yavare. Rasha, a tutor siku, Tandan any amam, your manninga, sit Anna Shingo, don't lay ama, Taika yiga asa, Nitinya, so Lungeri Pau and Lugani. Dilo Ukraine and Yamanang and Lumia with type Puri, Nanga Pivin down the area at Dre, Muset, Lungere, a Kanganaria, Balauti Yipani Badale, Sebuene Pribaka did the Lungere, a Kangana, Yamane, Ukraine, Nanga, a chain in Nashin Jaku, Hong Saga, Tinsapido Mabashin.
Aku mienya yara garo, jizal lu khore, kelu ngere usang piro, anak tadi setaku, sajian sana piane le, mungkin beti pare. Asuwa kelu ngere ha, aku nampai asha nengen tamaka, kapan nengen lima wa, papa ni le, nengen ye piatna le papa, usang pawen tolan nejara tu ya pare. Rasha ye. Ukraine Chujo Sipoema Soyen Le, Lungerega Sabu Biro, Lana Kai B Chujo Sigo, Senwene Jadro, the Pamale, Sion Loso Muri, Nipinya Taku Bimale, Tata Chuane, Powin Loso Nijabare. Dilobe, Ukraine Powin, Yamanangay, Lumia Taipuri, Nangay Pibian Dali to a Loso Mugane, Jiset Muset Lungeru, a Kanganda, Balsi Yepale. ပြီးတော့နိုင်ငံပေါင်းစုံကနေဘလို့ချိတ်ဆက်ပြီးတော့လှုပ်ဆောင်နေတဲ့အပေါ်မှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီစီရင်လှုပ်ဆောင်ရေးမှုဖြစ်တဲ့မတ်တင်စာရှင်းလင်းရေးနဲ့မေးမြန်းထားတာကိုနားဆင်ကြအောင်နော
်မြန်မာနိုင်ငံမှာလူငယ်ဦးရေက60ရာခိုင်နှုန်းရှိပါတယ်60ရာခိုင်နှုန်းပြောရမယ်ဆိုမြန်မာနိုင်ငံရဲ့ဒီပြည်မြအသက်က28နှစ်ဒါပြီးခဲ့တဲ့2014စမ်းဆက်ပေါ့နော်ဒီတကောင်ဆင်းနေအရာကျွန်တော်တို့သိခဲ့ရတဲ့အဟာတွေဆိုတော့မြန်မာနိုင်ငံအတော်လေးကိုလူငယ်များတဲ့နိုင်ငံဖြစ်တယ်လူငယ်လူရွယ်အရန်ပေါများတဲ့နိုင်ငံ35နှစ်အောက်က60ရာခိုင်နှုန်းကျော်ရှိတယ်ဒီလိုပဲတကဘာလုံးမှာဆိုရင်လည်းကျွန်တော်တို့အသက်30အောက်ကဒီကမ္ဘာလူဦးရေရဲ့ထောက်ကျော်ရှိတယ်အထူးသဖြင့်အာဖရိကနဲ့အာရှမှာအဲ့လူငယ်တွေကအခြေစိုက်တွေပေါ့နော်ဆိုယူကရိန်းဆိုရင်လည်းတကယ်ကိုလူငယ်လူငယ်တွေဥဆောင်နေတဲ့တော်လန်ကြီးလူငယ်လူငယ်တွေကဟိုဥဆောင်မှုပေးနေတဲ့အစိုးရကိုပိုင်ဆိုင်ထားတယ်အဲ့တော့ယူကရိန်းဆိုလည်းကျွန်တော်တို့မြန်မာနိုင်ငံနဲ့ဟိုလူကြီးအားဖြင့်တိတ်မကွာဘူးအဲသူကတန်း40ကျွန်တော်တို့တန်း50ပတ်ဝန်းကျင်ပေါ့အဲ့မှာဆိုထူးခြားတာတစ်ချက်ကယူကရိန်းဟိုစစ်ပွဲပဲပြောတော်လန်ကြီးပဲပြောဘယ်တော်လန်မဆိုကမ္ဘာသမိုင်းအစဉ်ဆက်ကိုကြည့်ရင်လူငယ်တို့ကဥဆောင်တာများတယ်လူငယ်တွေကပို့ပြီးတော့စွန့်ရဲတယ်ရဲရင်လည်းတတိရှိတယ်ပို့ပြီးတော့တွေးခေါ်တယ်အထူးသဖြင့်ဖောက်ထွက်တွေးခေါ်မှုတီထွင်ဆန်းသစ်မှုအခုဒီကျွန်တော်တို့ digital ကာလမှာဆို digital ပေါ့ digital ကဘာကြီးမှာကျွန်တော်တို့လူငယ်တွေကပို့ပြီးတော့ဒီတော်လန်ကြီးကိုဥဆောင်နိုင်တယ်သူတို့မှာနည်းပညာပို့ရှိတယ်ဆိုတော့ဒီလိုအနေထားမှာဆိုရင်ဟိုမြန်မာနိုင်ငံကလူငယ်တွေကလည်းတပြေးညီပေါ့နော်ဒီမလျော့သောနည်းပညာပေါင်းဟုတ်ကူရှိပါတယ်အထူးသဖြင့်လက်သုံးချောင်းထောင်နေဆိုရင်ဒါကျွန်တော်တို့နိုင်ငံမူပိုင်မဟုတ်ဘူးเนาะဟောင်ကောင်ကလူငယ်တွေထိုင်းကလူငယ်တွေရဲ့တော်လန်ကြီးကနေတစ်ဆင့်ကျွန်တော်တို့ကဒါတဖြည်းဖြည်းနဲ့ပေါင်းကူးလာတာဖြစ်တယ်အဲ့လိုပေါင်းကူးမှုကတစ်ဆင့်ပဲကျွန်တော်တို့ပို့ပြီးခွာကြီးလာအခုဒီမြန်မာလူငယ်တွေမြန်မာတော်လန်ကြီးနဲ့တသွေးတဲ့တသားတဲ့ယက်တီနေတဲ့ဒီအာရှလူငယ်တွေအများကြီးရှိပါတယ် Mixed Alliance ဆိုအားလုံးသိကြမယ် No လက်ဖက်ရည်မဟာမိတ်ပေါ့ဒီနေ့အချိန်ထိနေ့စဉ်နဲ့အမြန်မြန်မာပြည်ကြီးကိုသူတို့သတင်းတွေဖတ်တယ်အစည်းအဝေးတွေလုပ်တယ်အော်ကျမတို့ဒီမြန်မာနိုင်ငံတွေကကျမတို့ပြည်သူတွေတချို့တောင်မှဟာတော်လိုင်းချောင်းမပြောနဲ့တော့အရန်စိတ်ပိုင်းရုပ်ပိုင်းထိခိုက်ကြတယ်တို့တော်ညာကျမတို့ရဲ့အတူရက်တည်နေကြတဲ့ data တွင်မိတ်ဆွေတွေကဒီနေ့အချိန်ထိကျမတို့နဲ့အတူရှိတယ်ဆိုတော့အာရှအစိုးရတွေကအာရှနိုင်ငံကအစိုးရတွေကဟိုယူကရိန်းအရေးကိုထောက်ခံတဲ့ဥရောပနိုင်ငံကအစိုးရတွေလောက်တုံ့ပြန်မှုမရှိဘူးတို့တော်ညာအာရှပြည်သူတွေကကျမတို့နဲ့အတူရက်တည်နေတယ်နော်ကိုရီးယားပဲပြောမလားဂျပန်ဝဲပြောမလားကျမတို့လည်းဒီ solidarity အဖွဲ့တွေအများကြီးရှိတယ်ထိုင်းမှာဆိုလည်းထိုင်းပြည်သူတွေကကျမတို့မြန်မာပြည်သူတွေအများကြီးကိုဟိုပံ့ပိုးကူညီတာမြေပြင်မှာတရင်းတွေမှာဖော်ဖော်ရရကြားချင်မှကြားရမယ်သို့တော်သူတို့ဒီအများကြီးပံ့ပိုးနေတယ်ဆိုတော့ကျမတို့ပြည်သူအင်အားပေါ့နော်ပြည်သူအချင်းချင်းသွေးစည်းညီညွတ်မှုကိုကျမတို့ပို့ပြီးတော့ဟိုပို့ပြီးမြင့်တင်ဖို့ကြိုးစားရမယ်အိန္ဒိယဆိုလည်းအိန္ဒိယအစိုးရကိုကျမတို့ရှုံချတယ်တန့်ကွက်တယ်ဒီနေ့အချိန်ထိစေအုပ်စုနဲ့လက်ပေးလက်ယူလုပ်နေတယ်ဆိုတော့ဒါပေမဲ့အိန္ဒိယပြည်သူတွေအထူးသဖြင့်အိန္ဒိယလူငယ်တို့ကဟိုဒါတွေကိုသူတို့သိလာနေပြီမြန်မာပြည်အရေးကိုသူတို့အစိုးရဘယ်လောက်ထိပြက်ကွက်နေတယ်ဘယ်လောက်ထိဒီမြန်မာပြည်ဒီစစ်အုပ်စုကလုပ်နေတဲ့ဒီရာဇဝတ်မှုတွေမှာပတ်ဝန်းပတ်သက်မှုတွေရှိနေရဲဆိုတော့ကျွန်တော်တို့အသိတိပေးနေတယ်ပေါ့နော်ဒီလိုနည်းနေနဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့ကို data တွင်ကနိုင်ငံကြီးအပြောင်းလဲစနစ်အပြောင်းလဲတွေပါဟိုတွားဖို့အတွက်ရည်မှန်းမှရမယ်ပေါ့ဘာဖြစ်လို့အလုံးသိရဲပဲကျွန်တော်တို့ကဘာကြီးကရွာဖြစ်လာပြီကိုနိုင်ငံတစ်ခုလဲကွက်ပြီးတော့ကောင်းစားလို့မရတော့တဲ့အနေထားကိုနိုင်ငံတစ်ခုလဲကွက်ပြီးကောင်းစားနေတဲ့ဒီမိုကရေစီရသွားတော့ညာကိုအိမ်ကြီးပတ်ဝန်းကျင်ကဟိုလူမျိုးရေးပဋိပက္ခတွေဖြစ်နေတယ်ဘာသာရေးစသဖြင့်ပေါ့နော်စစ်ဘေးပဋိပက္ခဖြစ်နေဘယ်နိုင်ငံမှမမေ့ချင်အောင်ကျမတို့ဖြစ်နေတဲ့ပြဿနာတွေကအရန်ဟိုဆက်ဆက်မှုရှိနေယူကရိန်းမှာဖြစ်တဲ့အရေးကြောင့်မလို့အာရှမှာလည်းဒီစီပြဿနာတွေဖြစ်တယ်ဒါမျိုးပေါ့လေနော်အခုမြန်မာနိုင်ငံမှာဒီဖြစ်တဲ့လေဒုညဉ့်ဉဏ်မှုဒါတွေကအဲထိုင်းကိုရောက်မဲ့စသဖြင့်ပေါ့ပြောရမယ်ဆိုအကုန်လုံးကဆက်ဆက်နေရဲဆိုရဲစဉ်းစားချက်ကိုတော့ပိုရောက်လာကြပြီပေါ့နော
်ဒါကတော့ဂျီဇက်လို့ခေါ်တဲ့မျိုးဆက်တဲ့လူငယ်တွေရဲ့လှုပ်ဆောင်ချက်တွေကိုမတ်တင်စာရွှေလည်ကြီးကပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းယူကရိန်းနဲ့မြန်မာတို့ရဲ့လွတ်မြောက်ရေးတိုက်ပွဲနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာတွေကိုဘသူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်စာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
ဆီအနာရှင်ကိုတွန်းလှန်ရမှာတိုက်ခိုက်ရေးအစနည်းပညာဆုံးလူငယ်တွေပါဝင်လုတ်ကင်နေတဲ့အကြောင်းဒီလိုယူကရိန်းနဲ့မြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ငံရေးပြည်ပြောင်းလဲရေးတွေအတွက်မျိုးဆက်တဲ့လူငယ်တွေရဲ့အခန်းကဏ္ဍဘလောက်အရေးပါတယ်ဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာကပြောပြပေးသွားတာဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bemis ဆိုတဲ့နာမည်နဲ့ပ လူမအပြာရောင်အမှတ်လေးပါတာတည်ပြုစီစမှာလေရှင်။ဖြူရည်တဲ့နဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။အခုတော့အမေရိကန်နိုင်ငံ၏အကြောင်းသတင်းစောင်းမကိုတင်ဆက်ရမယ်အလှည့်ပါရှင်။အစ္စရေးနိုင်ငံကိုဟားမတ်စစ်သွေးကြွတွေတိုက်ခိုက်မှုအတွင်းလူပေါင်းထောင်ကျော်သေဆုံးခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အစ္စရေးနဲ့အခိုက်အမာရပ်တည်ပေးသွားဖို့သမ္မတဂျိုးဘိုင်ဒန်ကညွှန်ကြားခဲ့ပါတယ်။ဒေတာရင်တင်းမာနေတဲ့အခြေအနေတွေကိုဘာရီဆောင်ရွက်နေတယ်လဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Bedares Escarisius ကသတင်းပေးပို့ထားတဲ့သတင်းကိုအမေရိကန်နိုင်ငံ၏အကြောင်းအစီအစဉ်မှာကိုအောင်အောင်ကတင်ဆက်ပေးသွားပါမယ်ရှင်။
ဣသရေလနိုင်ငံဟာစစ်ကိုရင်ဆိုင်နေရတဲ့နိုင်ငံဖြစ်တယ်လို့ကြေညာပြီးတဲ့နောက်တနင်္ဂနွေနေ့မှာဟားမတ်အကြမ်းဖက်သမားတွေဝင်စီးထားတဲ့ဂါဇာကမ်းမြောင်ဒေသကိုမြေပြင်ရောဝေဟင်ကနေပါဣသရေလကအကြီးအကျယ်ပစ်ခတ်နှိမ်နှင်းပါတယ်ဣသရေလမှာရှိတဲ့အမေရိကန်တန်ယုံကအမေရိကန်တွေအနေနဲ့သတိထားနေထိုင်မှုသတိပေးချက်ထုတ်ပြန်တဲ့ချိန်ထဲမှာအမေရိကန်ဆိုရကလည်းတင်းမာမှုတွေရော့ကျအောင်ဆောင်ရွက်နေပါတယ်
I was on the phone with the Israeli president.
ဒီသတင်းတွေနိုင်ငံရေးဝန်ကြီးနဲ့ဖုန်းပြောခဲ့ပါတယ်။ Israel ကိုခိုင်မာထောက်ခံပေးသွားနိုင်မှုဆိုရဖို့အားလုံးဒေသရင်းရောနိုင်ငံတကာမှာပါစောင့်နေပါတယ်။ပြည်ပခတ်တွေတခြားဒေသကိုမကူးဆက်အောင်နဲ့ Hamas တွေပြန်ဆော့အောင်နိုင်ငံတကာအနေနဲ့နီလန်ပေါင်းစုံသုံးစောင့်ဖို့လည်းတိုက်တွန်းပါတယ်
။ခုကပါလက်စတိုင်းဒုက္ခသည်2000ကျော်ဟာကုလသမဂ္ဂဒုက္ခသည် Agency ကစီစဉ်ပေးထားတဲ့ကျောင်းတွေမှာခိုလုံနေထိုင်ကြပါတယ်ဒီတော့တွင် Hamas တွေတစားကန်ဖမ်းဆီးထားသူနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေမှာအထောက်အကူဖြစ်စေဖို့အဲ့ဒီဖမ်းဆီးကန် Israel ရဲ့သားတွေရဲ့ဆွေမျိုးတွေဟာ Yes ကန်ကိုတွားပြီးတော့ DNA မျိုးရိုးဗီဇစစ်ဆေးခံပါတယ်အကြမ်းဖက်သမားတွေဖမ်းဆီးတပ်ပြတ်တဲ့အထဲမှာ American ဘလောက်ပါဝင်နေဆိုတာကိုသိရဖို့ American ဘက်ကလည်းစုံစမ်းစစ်ဆေးနေပါတယ်
Any American anywhere.
ဘယ်နေရာမှာဖြစ်ဖြစ်တစားကန်တွေဖမ်းဆီးခံထားတဲ့အမေရိကန်တွေပြန်လို့အောင်ကျွန်တော်အစိုးရဖွဲ့ကဦးစားပေးဆောင်ရွက်သွားမှာပဲ
။ Israel နိုင်ငံကိုတိုက်ခဲ့ဖို့ Hamas အဖွဲ့ကဘယ်လိုစီစဉ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးလေလာဆန်းစစ်ဖို့လည်းလိုအပ်နေတာပါ။နိုင်ငံရေးအယူအဆတွေနည်းနည်းရှင်းရှင်းကွဲပြားနေတဲ့ American ပြည်ထောင်စုမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့အလေးအနက်ထားဖို့လိုကြောင်းတချို့ကအခုလိုသတိပေးပါရယ်။
America needs to wake up. America
နေအနေနဲ့အစိုးမြင်တာတွေသဘောထားကွဲလဲတာတွေကိုချိန်ရပြီးလမ်းကြောင်းမှန်ပေါ်ရှောက်တဲ့မှာလေကိုနိုင်ငံအတွက်ရောမိဖက်နိုင်ငံတွေလုံခြုံရေးအတွက်အာရုံစိုက်ဆောင်ရွက်တင်ပါတယ်
အခုလိုစစ်မှတ်တွေဖြစ်ပွားနေချိန်မှာအလွတ်တော်ဥက္ကဋ္ဌကိုရာဒူးကနေဖယ်ရှားထားတာကြောင့်အစ္စရေးကိုအကူအညီပေးရင်နှောင့်နှေးကြံ့ကြာမလားဆိုပြီးတော့လေစိုးရိမ်ပူပန်မှုတွေရှိနေပါတယ်ကေဗင်မက်ကာသီကိုဖြုတ်ချဖို့ဥဆောင်လှုပ်ရှားခဲ့သူကတော့လွတ်လပ်နေတဲ့အလွတ်တော်ဥက္ကဋ္ဌနေရာအစားထိုးနိုင်ဖို့တိတ်မကြဘူးလို့ဆိုရတယ်
I think we're actually going to come together.
အကူအညီပေးဖို့ကိစ္စသိမ့်မကြခင်အကောင့်တွေဖော်နိုင်မယ်ထင်ပါတယ်။နီလန်းနှစ်ခုရှိထားပြီးပါပြီ
။သမ္မတဂျိုးဘိုင်ဒန်ကတော့အစ္စရေးကိုဆက်ထောက်ခံပြီးတော့အကူအညီပေးသွားဖို့ညွှန်ကြားထားတယ်လို့အစ္စရေးအစိုးရနဲ့လည်းညီညီကဲကဲလက်တွဲဆောင်ရွက်နေပါတယ်ခင်ဗျာ။
အစ္စရေးနိုင်ငံကိုဟားမတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့မှုအကြောင်းကိုအမေရိကန်နိုင်ငံ၏အစီအစဉ်မှာကိုအောင်ကပြောပြသွားတာကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးကမ္ဘာတစ်လွှားခရီးသွားအစီအစဉ်အလှည့်ပါ။ဂျပန်နိုင်ငံကဖူဂျီတောင်ကြီးစီသွားလေသူတွေများလွန်းနေတာကြောင့်တောင်တက်စကန်တွေမှာမနိုင်မနှင်းအခြေအနေတွေဖြစ်နေရပါတယ်။ဂျပန်တွေဘာသာရေးအရာလည်းအထွတ်မြတ်ထားကြတဲ့ဒီဖူဂျီတောင်မှာဘလောက်တောင်ဆိုးရိမ်စရာအခြေအနေဖြစ်နေလဲဆိုတာကိုမတ်စုမြတ်မွန်နဲ့တူကမ္ဘာတစ်လွှားခရီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါ။
ဂျပန်နိုင်ငံရဲ့အထင်ကရသင်္ကေတတစ်ခုဖြစ်တဲ့ဖူဂျီတောင်ကြီးဟာဂျပန်လူမျိုးတွေအတွက်ဘာသာရေးယဉ်ကျေးမှုဆိုင်ရာအထွတ်အမြတ်ထားကြတဲ့နေရာတစ်ခုဖြစ်ပါတယ်။ဂျပန်လိုဖူဂျီဆန်လို့ပြောပြီးနိုင်ငံသားတွေကဖူဂျီယာမာလို့လည်းသိထားတဲ့မိတောင်ကြီးကဂျပန်နိုင်ငံအရှေ့ပိုင်းယာမာနာရှိနဲ့ရှီဇူအိုကာခရိုင်နှစ်ခုပေါ်မှာတည်ရှိပါတယ်။ပင်လယ်ရင်မျက်နှာပြင်အထက်ပေ12,000ကျော်မြင့်တဲ့ဖူဂျီတောင်ကြီးကိုကမ္ဘာအမွေအနှစ်တစ်ခုလို့ထိန်းသိမ်းရမယ့်နေရာအဖြစ်ကုလသမဂ္ဂ UNESCO က2013ခုနှစ်တုန်းကသတ်မှတ်ခဲ့ပါတယ်။1900ခုနှစ်မှာနောက်ဆုံးပေါက်ကွဲခဲ့တဲ့ဖူဂျီတောင်ကြီးကိုအခုထိလဲမီးရှင်တောင်အဖြစ်နဲ့ဘူမိဗေဒပညာရှင်တွေကသတ်မှတ်ထားပါတယ်။ဂျပန်နိုင်ငံရဲ့အထင်ကရဖြစ်တဲ့ဖူဂျီတောင်ကြီးစီကိုဂျပန်ကိုလာလေတဲ့ကမ္ဘာလှည့်ခီးသွားဧည့်သည်တွေမတော်မဖြစ်သွားလေကြလိမ့်ရှိပါတယ်။ဖူဂျီတောင်ထိပ်တက်သူတွေအတွက်နားနေစခန်းတွေထဲမှာအကြီးဆုံးဖြစ်တဲ့အမှတ်9စူဘရုတောင်ထက်စခန်းကို2023ခုနှစ်နွေရာသီမှာရောက်လာကြတဲ့ဧည့်သည်၄သန်းလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ အခုလိုနိုင်ငံတကာဧည့်သည်တွေလာတာများလို့တဲ့အတွက်ခီးသွားလုပ်ငန်းကိုအထောက်အကူဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်တဲ့ပြဿနာအမှိုက်ပြဿနာတွေဖြစ်နေတာကြောင့်ခီးသွားတွေကိုကန့်တတ်ဖို့အထိပြောဆိုဆွေးနွေးကြတဲ့အခြေအနေရောက်နေပါတယ်။ဖူဂျီတောင်ထိပ်ကနေတောင်ကြီးအထိထက်ဝက်အကွာဝေးလောက်မှာရှိတဲ့အမှတ်9ဆူဘရုတောင်တက်စခန်းအထိခီးသွားတိုးဘတ်စ်ကားတွေအလားများလို့ကားအိတ်ဇောပိုက်တွေကထွက်တဲ့လေထုညဉ့်ညံ့တဲ့ပြဿနာအပါအဝင်ပြဿနာတွေကြုံနေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ
်この富士山のまあオーバーツーリズム最大のまあ原因
ဖူဂျီတောင်ကြီးစီကိုဧည့်သည်တွေအများကြီးလာလည်နေကြတာကိုကျေးဇူးတင်ပါတယ်ဝမ်းလည်းတာပါတယ်ဒါပေမဲ့ခီးသွားဧည့်သည်တွေများလို့တော့အမှိုက်ပြဿနာတန့်ဆိုင်ခဲ့ပြဿနာတွေကတော့တော်တော်လေးကိုဆိုးပြီးတော့မနိုင်မနှင်းအခြေအနေရောက်နေပါတယ်
အခုလိုအခြေအနေကိုမထိန်ဘူးဆိုရင် UNESCO ကမ္ဘာအမွေနှင့်စည်ရင်းကနေဖယ်ရှားခံရမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်
။これをですね、このままの状態にしておくと、
ဒါလို့ပုံတိုင်းဆက်ဖြစ်နေမယ်ဆိုရင်ဖူဂျီတောင်ကြီးစီကိုကမ္ဘာတဝန်းကဧည့်သည်တွေမလာကျင်တော့ဘူးဆိုတာမျိုးအထိဖြစ်သွားနိုင်ပါတယ်။ခီးသွားဧည့်သည်တွေအသွားများတဲ့တခြားနိုင်ငံတွေကနေရာတွေနဲ့နှိုင်းယှဉ်ရင်ဖူဂျီတောင်ကသွားဖို့မကောင်းတော့ဘူးဆိုတဲ့အောက်ဆုံးအဆင့်ကိုမကြခင်ရောက်သွားနိုင်ပါတယ်။ကျွန်တော်အမြင်တော့ပြဿနာတော်တော်လေးဆိုးနေပါတယ
်ဖူဂျီတောင်ထိပ်တက်ကြသူအများစုကအမှတ်9တောင်တက်စခန်းကိုကားနဲ့လာကြပြီးတောင်ထိပ်ကိုခြေချင်းတက်ကြပါတယ်တော်တော်များများကမနက်နေ့ထွက်ချိန်နဲ့ညနေနေဝင်ချိန်ကိုတောင်ထိပ်ကနေကြီးနိုင်ဖို့အတွက်တောင်တက်ကြပါတယ
်初めて登ったんでもう普段がどんな感じなんかわかんないんですけど
အခုမှပထမဆုံးကျွန်တော်လာဘူးလားဆိုတော့ပုံမှန်ဘယ်လိုဖြစ်နေလဲတော့မပြောနိုင်ပါဘူးဒါပေမဲ့မနက်ပိုင်းနဲ့ညနေပိုင်းတွေမှာလူတိုင်းကတောင်ထိပ်ကိုရောက်အောင်သွားကြတော့တော်တော်ကိုလူများပါတယ်ညာလုံးလို့သွားရတာတိတ်တောင်ရှင်းမြောက်တော့ပါဘူးဒီလိုဖြစ်နေတာကိုမထိန်ချုပ်ရင်တော်တော်လေးအန္တရာယ်များတယ်လို့စိတ်ထဲမှာတကြိမ်မကဖြစ်မိပါတယ
်အမှတ်9တောင်တက်စခန်းကနေဖူဂျီတောင်ထိပ်အထိရောက်အောင်လို့9နာရီ6နာရီလောက်ကြာအောင်လို့ခြေချင်းတက်ကြရပါတယ်တောင်တက်သူတောင်ဆင်းသူချိတ်ချိတ်တို့ဖြစ်နေတာကိုတာဝန်ရှိသူတွေကလည်းစိုးရိမ်နေကြပါတယ်
登山者の安全面から言いましても
ခီးသွားဧည့်သည်တွေများလို့နေတာကခြေချင်းတောင်တက်သူတွေအတွက်လည်းအန္တရာယ်ဖြစ်စေပါတယ်ဥပမာလူတွေများလို့တော့တယောက်နဲ့တယောက်တိုးဝှေ့တွန်းတိုက်မိတာမျိုးကြောက်ခဲတွေပဲ့ကြတာမျိုးတွေကနေအန္တရာယ်ရှိလောက်တဲ့မတော်တဆမှုတွေဖြစ်လာနိုင်ပါတယ်အဲ့ဒါမျိုးတွေဖြစ်လာမှာကျွန်တော်တို့သိဆိုရင်ပါတယ
်အမှန်ငါတောင်တက်စခန်းကိုကားနဲ့လွယ်လွယ်လာနိုင်တာကအခုလိုလူတွေများနေတဲ့အကြောင်းတစ်ချက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်tram တရထားလိုင်းပြေးဆွဲပြီးတော့ကားသွားလာကန့်တက်လိုက်ရင်ခီးသွားအရေးအတွက်ကိုရှော့ချနိုင်မယ်လို့ခရိုင်တာဝန်ရှိသူတွေကတွက်ဆပြီးတော့ tram line ပြေးဆွဲဖို့အတွက်လည်းအဆိုးပြုနေကြပါတယ်တချို့ကလည်းခီးသွားဧည့်သည်တွေကိုဝင်ခွင့်ကောက်တာမျိုးလုပ်တဲ့လို့အကြံပြုကြပါတယ
်やっぱり何らかの規制は必要なんだろうなと思ってますけどもまあ方法としては一番合理的なのは
干達者တမျိုးမျိုးတော့လုံးတင်တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်စဉ်းစားမိတဲ့အကောင်းဆုံးနည်းလမ်းကတော့ဧည့်သည်တယောက်ကိုဘလောက်ပေးရမယ်ဆိုတာမျိုးသတ်မှတ်လိုက်ရင်လူများနေတဲ့ပြဿနာကိုထိန်းနိုင်မယ်လို့ထင်တာပဲဗျ
ကဘာလက်ခီးသွားတွေအသွားများတဲ့ဥရောပမြို့တော်တော်များများမှာညာအိတ်ညက်နေတဲခိုးတဲ့ခီးသွားဧည့်သည်တွေကို tourist tax အခွန်ကောက်ခံပါတယ်ဥပမာ UK နိုင်ငံက Manchester မြို့မှာဆိုရင်ညအိတ်လာလဲတဲ့ဧည့်သည်တွေကိုတညကို1ဒေါ်လာခွဲလောက်နဲ့ညီများတဲ့ Starling ပေါင်တစ်ပေါင်ဟိုတယ်ခန်းခါထဲမှာပေါင်းပြီးတော့ကောက်ခံပါတယ်။အီတလီက Venice ရေပေါ်မြို့မှာဆိုရင်လည်း2024ခုနှစ်ကစပြီးတော့အသက်14နှစ်နဲ့အထက်လာလဲကြတဲ့ဧည့်သည်တယောက်ကိုမြို့လာလဲကတနေ့ကို5ယူရိုကောက်ခံတော့မှာဖြစ်ပါတယ်။အဲ့လိုမျိုးဖူဂျီတောင်သက်သူတွေကိုကောက်ခံဖို့အတွက်အကြံပြုနေကြသူတွေလည်းရှိပါတယ်
။ Well, I come from a place that suffers also froma lot of tourism and a lot of places in Europe now develop what's called the tourist tax.
ကျွန်တော်ကိုရိုင်းကလည်းကမ္ဘာလေခီးသွားဧည့်သည်တွေများလုံးလို့စိတ်ညစ်ကြတဲ့နေရာကလာခဲ့တာပါ။ဥရောပနေရာတော်များများမှာတော့ကမ္ဘာလေခီးသွားတွေအတွက် tourist tax လို့သတ်မှတ်ပြီးအခွန်ကောက်ပါတယ်။အဲ့ဒါတော်တော်လေးအလုပ်ဖြစ်မယ်ထင်ပါတယ်။ဧည့်သည်တွေဘက်ကလည်းတိတ်အများကြီးပေးရတာမဟုတ်ပါဘူး။အနောက်နိုင်ငံတွေကနေဂျပန်ကိုလာပြီးဆိုတဲ့ကအများကြီးကုန်ကြခံပြီးလာကြတာဆိုတော့ tourist tax လို့အခွန်ပေးရမယ်ဆိုရင်လည်းမပေးပဲမနေကြဘူးလို့ထင်ပါတယ်
တောင်ထိပ်တက်တဲ့သူအရေးအတွက်ကန့်တတာမျိုးလုပ်တဲ့နယ်လို့ဖူဂျီတောင်ကိုလာလေကြတဲ့ခီးသွွားဧည့်သည်တော်တော်များများကမြင်ကြပါတယ်အဲ့ဒီလိုလုပ်တဲ့အတွက်ဒေသခံတွေအတွက်ရောတဘာဝပတ်ဝန်းကျင်အတွက်ပါပို့ပြီးတော့အကျိုးရှိမယ်လို့ထောက်ပြကြပါတယ်ပေ12,000ကျော်အမြင့်ရှိတဲ့ဖူဂျီတောင်ကိုတက်နိုင်ဖို့တောင်ထက်ဖက်နက်လေကာဂျက်ကင်လို့အဝတ်စားကအစချိုတင်ပြင်ဆင်ထားကြဖို့လိုပါတယ်အပေါ်မြင့်သွားလေလေဖီအားပိုများလေဖြစ်တဲ့အပြင်အောက်ဆီဂျင်ပမာဏနဲ့အပူအအေးပါပြောင်းလဲသွားတာမို့တချို့တောင်တက်သူတွေဆိုရင်နေထိုင်မကောင်းဖြစ်ကြတာလည်းရှိပါတယ်
I think people should be
filtered a little bit because some people were not ready.
တောင်ထိပ်တက်တဲ့သူတွေကိုစီစစ်တယ်လေလို့ကျွန်မကတော့ထင်ပါတယ်ဘာလို့လဲဆိုတော့တချို့တွေကဖူဂျီတောင်ထိပ်ရောက်အောင်သွားဖို့ပြင်ဆင်လာတဲ့ပုံမရပါဘူးတောင်ထိပ်နားရောက်တဲ့အထိအဝတ်အစားပါပါလေးတွေဝတ်ထားကြတဲ့သူတွေကိုတွေ့ရတယ်လို့တချို့ဆိုရင်လည်းတော်တော်ကိုပင်ပန်းနေမကောင်းဖြစ်နေတာမျိုးတွေတွေ့ရပါတယ်ကိုရောင်သူတို့အတွက်စိတ်ပူမိပါတယ
်တိမ်တွေကြားထိုးထွက်နေတယ်လို့ဖြစ်နေတဲ့ဂျပန်နိုင်ငံကဖူဂျီတောင်ကြီးဟာဂျပန်နိုင်ငံရဲ့အထင်ကရအမှတ်သားတစ်ခုဖြစ်ရုံမကကမ္ဘာမှာပါလူသိအများဆုံးတောင်ကြီးတစ်လုံးဖြစ်ပါတယ်ဂျပန်လူမျိုးတွေအလေးထားတန်ဖိုးထားကြတဲ့တောင်ကြီးစီကိုနိုင်ငံတကာကဧည့်သည်တွေအလာများနေတာကြောင့်အမိုက်ပြဿနာ၊တန့်စင်ကန်ပြဿနာ၊ကားတွေကထွက်တဲ့လေလူညဉာပြဿနာတွေရင်ဆိုင်နေရပါတယ်။ဒီပြဿနာကိုမဖြေရှင်းရင်ဂျင်းချန်းတာယာရှုခင်းအလှနဲ့ဘာသာရေးအရာလဲဂျပန်တွေအထွတ်မြတ်ထားတဲ့ဖူဂျီတောင်ကြီးမဟုတ်တော့မှာကိုဂျပန်လူမျိုးတွေစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ခီးသွားရညနေတဲ့ဂျပန်နိုင်ငံကဖူဂျီတောင်အကြောင်းကိုကဘာတလားခီးသွားအစီအစဉ်ကနေမဆုမြတ်မွန်တင်ဆက်ပေးတာကိုနားဆင်ခဲ့ကြရတာပါအပတ်စီစီစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုသောတာရှင်တွေအနေနဲ့မနေ့ပြန်မနေ့မှာလဲနားဆင်နိုင်ကြပါသေးတယ်ရှင်သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ဖြင့်ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင်လဲဆက်သွယ်မေးမြန်းနိုင်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်တွေကိုကိုဇော်ဝင်းနိုင်ကပြပြပေးသွားပါမယ်ရှင
်စစ်ကောင်စီအဖွဲ့ဝင်ဟောင်းဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်မှူးချုပ်ရန်အောင်စိုးရုံအုပ်ကိုတာဝန်ထမ်းဆောင်စဉ်အတွင်နိုင်ငံခြားငွေဆိုင်ရာမူဝါဒအရေးကြီးကုန်စည်ဆိုင်ရာမူဝါဒနဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့ဆန့်ကျင်ပြီးပုဂ္ဂိုလ်ရေးအကျိုးများရယူခဲ့တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီတရားရုံးကထောင်ဒဏ်အနည်း20နဲ့ညီမျှတဲ့တသက်တကြွန်းစီချမှတ်အပြစ်ပေးလိုက်ပါတယ်။ဒါဟာစစ်ကောင်စီအဖွဲ့ဝင်စစ်တပ်အရာရှိကြီးအနေနဲ့ပထမဆုံးဖမ်းဆီးအရေးယူခံရပြီးထောင်ဒဏ်ချမှတ်အပြစ်ပေးခံရတာလည်းဖြစ်ပါတယ်ခင်ဗျာ။ကချင်တိုင်းနယ်နဲ့ကင်အဖွဲ KNU ဌာနချုပ်အနီးဒုက္ခသည်စခန်းမှာလူ30နီးပါးတေဆုံးခဲ့တဲ့တိုက်ခိုက်မှုအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ဒုက္ခသည်စခန်းကဖြစ်ရအတွက်စိုးရိမ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းဒီကနေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားသွားပါတယ်ကချင်လူမျိုးရေးအဖွဲ KNU ဌာနချုပ်ရှိရာလိုင်စံမျိုးအနီးမုံလိုက်ခက်ဒုက္ခသည်စခန်းမှာမနေ့ညပိုင်းကတိုက်ခတ်မှုဖြစ်ပွားခဲ့တာကြောင့်ကလေးငယ်17ယောက်အပါအဝင်သေဆုံးသူ29ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ58ဦးရှိကြောင်း KNO က VOA ကိုအတည်ပြုပြောဆိုထားပါတယ်ခင်ဗျာ။အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်အဖွဲ့ကြားစီးရေးပြုခါတွေအရှိန်မြင့်လာနေပြီးတိုက်ပွဲတွေဆက်ဖြစ်ပွားနေချိန်မှာပဲနိုင်ငံအသီးသီးကသူတို့နိုင်ငံသားတွေကိုကယ်ဆယ်ရေးအစီအစဉ်တွေနဲ့ပြန်လည်ခေါ်ယူနေပါတယ်။အစ္စရေးနိုင်ငံဆိုင်ရာမြန်မာတိုင်ရုံးကတော့မြန်မာနိုင်ငံသား200လောက်အစ္စရေးမှာရှိမယ်လို့ခန့်မှန်းပြီးအားလုံးဘေးကင်းမယ်လို့ယူဆတဲ့အကြောင်းနဲ့လောလောဆယ်မြန်မာနိုင်ငံပြန်ပို့ဖို့အစီအစဉ်မရှိသေးတဲ့အကြောင်းပြောဆိုပါရခင်ဗျာ။ဂါဇာကမ်းမြောင်ဒေသကရာနဲ့ချီတဲ့ပြည်မှတ်တွေကိုအစ္စရေးစစ်တပ်ကညဘက်မှာတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးကဒီကနေ့ပဲပြောလိုက်ပါတယ်။ဟာမတ်စ်သွေးကြွတွေကိုစစ်တပ်ကပြန်လည်တိုက်ခိုက်မှုတွေစတင်ပြီဖြစ်ကြောင်းဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပြောကြားလိုက်ပြီးမှတိုက်ခိုက်မှုတွေပြုလုပ်ခဲ့တာဖြစ်ပါရခင်ဗျာ။စနေနေ့ကစစ်သွေးကြွတွေကျူးကျော်တက်ခတ်ခဲ့တဲ့အစ္စရေးနယ်မြေအတွင်းဟာမတ်စ်တက်ခတ်ရေးတမအလောင်း1500လောက်ကိုတွေ့ရှိထားပြီးဖြစ်တယ်လို့လည်းအစ္စရေးကပြောပါတယ်။အခုလိုပဲအစ္စရေးနဲ့ပါလက်စတိုင်းကြားအရှေ့လက်ပိုင်းဒေသမှာတင်းမာမှုတွေဖြစ်ပေါ်နေကြတဲ့အချိန်ဒီပြည်ပကနဲ့ပတ်သက်လို့အစ္စရေးကိုထောက်ခံသူတွေနဲ့ပါလက်စတိုင်းအရေးထောက်ခံသူတွေအမေရိကန်ကမျိုးကြီးတချို့မှာအပြိုင်ဆိုင်ဆန္ဒဖော်ထုတ်ခြေတက်ပွဲတွေပြုလုပ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံအနောက်ပိုင်းဝါရှင်တန်ပြည်နယ်ဗဲလ်ဗူးမြို့ကလန်ဒန်တနေရာမှာဆန္ဒပြနေသူတွေကအစ္စရေးအရေးကိုထောက်ခံလို့ရှိရင်ကာဟွန်တီပေးကြဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံအရှေ့ပိုင်းနယူးယောက်မြို့မှာတော့ပါလက်စတိုင်းအရေးထောက်ခံသူတွေကဆန္ဒဖော်ထုတ်ပွဲအတွင်းအစ္စရေးအလံကိုဖျက်ဆီးခဲ့ကြတဲ့အတွက်အစ္စရေးကိုထောက်ခံသူတွေနဲ့ထိတ်တိုက်တွေ့ဆုံခဲ့တာကြောင့်ရဲကကြားကနေဝင်ရောက်ဖြန့်ပြေးပေးခဲ့ရပါတယ်ခင်ဗျာ။
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Elson Tools Robert Besto ဖြစ်ပါတယ်သောတာရှင်နေနေနဲ့ဒီညမှာထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်မနေ့မှာလည်းထပ်ပြီးတော့နားဆင်နိုင်ပါတယ် VOE မြန်မာပိုင်းရဲ့ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ပြီးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်နေနဲ့တကမြန်မာပြည်သူမြန်မာပြည်သားအားလုံးစိတ်ရောကိုယ်ပါအေဂျင်စာနဲ့နားဆက်တင်မခင်လေးပါရှင်
This program has come to you from the Voice of America, Washington.